Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2016ခုနှစ်ဇန်နဝါရီလ23ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်ရွတ်တပ်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံသားနဲ့အတူချိန်ညားပေးပါပါ။ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုကင်တွယ်ဖြေရှင်းနိုင်မှုအတွက်အမေရိကန်သမ္မတဘဲရစ်အိုဘားမားကမ္ဘာကထလုပ်ပြီးဒီနှစ်နှောင်းပိုင်းမှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာညီလာခံတစ်ခုကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတချို့ကိုအစိုးရကပြန်ပြီးလွှတ်ပေးတဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပေမဲ့ကြံသေးတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာညိုရင
်ကောင်းပါပြီရှင်။ဒီကနေ့မနေ့ပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအောင်မြင်စွာအဆုံးသတ်နိုင်တဲ့အထိမ်းနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်ပေမဲ့လက်ရှိတရားရဆိုင်နေရတဲ့ကြောင်းသားတွေမပါဝင်သေးတာဘာကြောင့်မလဲ
။ဘုရားရောကျွန်တော်တို့နိုင်ငံရဲ့သတိကိုထိခံဥပဒေရပါတော့။တရားရုံးရဲ့စီရင်ဆုံးဖြတ်ခြင်းလုပ်ငန်းစဉ်အပြည့်အဝအဲ့ဒီချိန်မှာကျွန်တော်တို့ဟိုဥပဒေရမှာ
သမရယုံပြောခွင့်ရသူရဲ့ VOA ဖြေကြားချက်နဲ့အတူလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အတန်တွေနဲ့ဥပဒေရေးရကြွမ်းကျင်သူတွေရဲ့ပြောပြချက်တွေထုတ်လွှင့်ပေးသွားပါမယ်။စံပြီမြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲတွေရပ်ဖို့ညှို့ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကြိုးပမ်းမယ်လို့ပြောပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာတော့ဘိန်းပပျောက်ရေးကြိုးပမ်းနေတဲ့အဖွဲ့ကိုဘိန်းကင်းပိုင်ရှင်တွေလက်နက်ကိုင်ပြီးတော့စောင့်နေလို့ကချင်ပြည်နယ်အစိုးရကလုံခြုံရေးပေးဖို့သဘောတူထားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကကြီးညာပေးပါမယ်ရှင
်။ရှစ်ပြေးဒုက္ခတွေမကြုံဘူးလောက်အောင်ပို့ပြီးများလာနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကမ္ဘာတဝန်းကအချက်အတဲတွေမှာဒုက္ခရောက်နေသူတွေကိုကူညီဖို့ကြီးထွားလာနေတဲ့အကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုတွေကိုအခြေခံကြကြတိုက်ဖြတ်ဖို့နိုင်ငံအားလုံးကနေစတဲ့တဘူကြိုးပမ်းကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်အမေရိကန်သမ္မတဘဲရစ်အိုဘားမားကမ္ဘာကထလှုပ်ပြီးဒီနှစ်နှောင်းပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာညီလာခံတစ်ခုကိုကျင်းပမှာဖြစ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗို့စ်မြို့ကကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF ညီလာခံမင်ကွန်းမှာဝန်ကြီးကယ်ရီကကြေညာခဲ့တာပါလူသားချင်းစာနာမှုအကူအညီတွေပေးချဖို့အတွက်ကုလသမဂ္ဂပန်ကြားချက်ကိုတုံ့ပြန်တဲ့နိုင်ငံတွေဒုက္ခသည်မိသားစုတွေဘေးကင်းလုံခြုံမှုရှိရှိနဲ့အခြေချနေထိုင်မှုဆန္ဒရှိတဲ့တိုင်းပြည်တွေပို့ပြီးများလာဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုကတော့နိုဝင်ဘာလနောက်ဆုံးထားပြီးဒုက္ခသည်8000ခွဲကိုလက်ခံဖို့နဲ့ရှင်းနှစ်မှာတသိန်းထိလက်ခံမယ့်အစီအစဉ်တွေကိုကြေညာထားပါတယ်ကမ္ဘာတစ်လောကအစိုးရတွေစီးပွားရေးလုပ်ငန်းရှင်ကြီးတွေတယောက်တဲ့ညီလာခံမှာပြောကြတဲ့ဝင်းကြီးကယ်ရီရဲ့မင်ကွန်းမှာအချင်းပြတ်ခြားဆမှုပြဿနာကိုလည်းအာယုံဆိုင်ပြီးပြောလာခဲ့တာပါ။အာဂရီလိုက်စားမှုပြဿနာဟာစိုးရင်စရာကောင်းလို့တဲ့နှုံးနဲ့ကြီးထွားလာနေပြီးကဘာကြီးတိုးတက်ဖွံ့ဖြိုးမှုကိုလည်းချိန်ချောက်နေတယ်လို့သတိပေးခဲ့ပါတယ်
။ IS သွေးကြွအဖွဲ့ကိုချိန်မှုဖို့အီရတ်နဲ့ဆီးရီးယားစစ်မြေပြင်မှာအမေရိကန်တပ်တွေဆက်လက်ထားရှိရေးကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်းဆိုလိုက်ပါတယ်။အမေရိကန်မြေပြင်တပ်ဖွဲ့တွေအနေနဲ့ IS သွေးကြွတွေကိုချေမှုန်းတဲ့စစ်စင်ရေးဒေသတွေမှာဒေသခံတွေကိုပုံမိုအစွမ်းထက်စီပြီးစီရေးအကြံဉာဏ်တွေစစ်စင်ရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနိုင်မယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF အတွင်း CNBC ရုပ်မြင်သံကြားနဲ့မင်းမြန်ကမ်းမှာအမေရိကန်ဝန်ကြီးကတာကအခုလိုပြောကြားခဲ့တာပါစစ်မြေပြင်မှာအမေရိကန်တပ်ဖွဲ့တွေဆက်လက်ထားမှဖြစ်တယ်လို့ဒီတဲ့ပုံမိုဆွမ်းဆောင်နိုင်မယ့်အခွင့်အလမ်းတွေကိုလည်းရှာဖွေနေဆဲဖြစ်တဲ့အကြောင်းရှင်းရှင်းလင်းလင်းသိစေချင်တယ်လို့လည်းဝန်ကြီးကတာကပြောခဲ့ပါတယ်နောက်သတင်းနှစ်ပတ်ကြာမှာကာကွယ်ရေးဝန်ကြီးတချို့နဲ့လည်းဝန်ကြီးကတာတွေ့ဆုံဖို့ရှိနေပါတယ်။ IS ကိုချိန်မှုနဲ့စစ်ပွဲမှာနိုင်ငံတော်တော်များများကလုံလုံလောက်လောက်မလုဆောင်ကြပဲစာရွက်ပေါ်မှာသာစစ်ပွဲဆင်နှင်းနေရတာဖြစ်တယ်လို့ဝန်ကြီးကတာကဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကအီရတ်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုချိန်မှုနဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းအရသာ2ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကတောက်ကြနေတာ
လူလတ်ဆွာထုတ်ပေါ်ပြောဆိုမှုတွေအပေါ်မှာတူရကီအစိုးရကဖိနှိပ်ချေမှုန်းနေတာကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာဝေဖန်ပြောကြားလိုက်ပါတယ်တူရကီအရှိတောင်ပိုင်းကတ်စ်အများစုနေထိုင်တဲ့ဒေသကိုအစိုးရစစ်တပ်ထိုးစစ်ဆင်နေတာကိုဝေဖန်ခဲ့တဲ့ပညာရှင်တွေကိုမင်းမြန်းစစ်ဆေးနေတာနဲ့သတင်းသမားတွေကိုထောင်ချခဲ့တာတွေဟာတူရကီအစိုးရဘက်ကစံနမူနာကောင်းချပြတာမျိုးမဟုတ်ဘူးလို့အစ္စတန်ဘူမှာလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကိုဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့တာပါ
ရုရှားအတိုက်ခံအလက်ဇန်ဒါလီဗနျန်ကို 2006 ခုနှစ်ကအသက်ခံရတဲ့ကိစ္စနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာကြားသပတေးနေ့မှာထွက်ပေါ်လာပြီးတဲ့နောက်ရုရှားနိုင်ငံကိုအရေးယူဖို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရအပေါ်တောင်းဆိုမှုတွေပုံမှုများပြားလာနေပါတယ်။လန်ဒန်မြို့ကဟိုတယ်တစ်ခုမှာရုရှားသူနှစ်ယောက်နဲ့တွေ့ဆုံတဲ့အခါရေဒီယို30ကြွပိုလိုနီယမ် 210 ခတ်ထားတဲ့ရေနွေးကိုသတ်သုံးခဲ့ပြီးရုရှားထောက်လှမ်းရေးအရာရှိအောင်တဖြည်းလဲအတိုက်ခံလင်ဂျန်ကိုသတ်ဆုံးခဲ့တာပါ။ဗြိတိရှ်စုံစမ်းရေးအဖွဲ့ရဲ့တွေးစီချက်မှာဒီလုတ်ကြံမှုကိုရုရှားသမ္မတဗလာဒီမာပူတင်ကိုယ်တိုင်အတည်ပြုခဲ့တာဖြစ်နိုင်တယ်လို့မှတ်ချက်ပေးထားပါတယ်။စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုဒီသတင်းပတ်အစောပိုင်းလက်ခံရရှိထားတဲ့ဝန်ကြီးချုပ်ကင်မရွန်ကတော့အစိုးရကိုယ်တိုင်ကအားပေးခဲ့တဲ့ဆိုးရွားတဲ့လူသတ်မှုအဖြစ်ပြောဆိုထားပါတယ်။အမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးရုရှားအပေါ်ခက်တင်တင်ကင်တွယ်နေတယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဗြိတိရှ်အစိုးရရဲ့တုံ့ပြန်ပုံဟာပျော့လွန်တယ်လို့ဝေဖန်မှုတွေရောပါစေဖို့အတွက်ဗြိတိန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးကိုဆင့်ခေါ်ပြောဆိုမယ်လို့လည်းအစိုးရကဆိုပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတချို့ကိုအစိုးရကပြန်ပြီးလွှတ်ပေးမယ့်အစီအစဉ်ကို American ပြည်ထောင်စုကကြိုးဆိုလိုက်ပေမဲ့ကြံနေသေးတဲ့နိုင်ငံရေးကျင်းသားအားလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံရေးကျင်းသားတွေပြန်ပြီးလွှတ်ပေးဖို့ဆုံးဖြတ်ချက်ဟာအရေးပါတဲ့ခြေလှမ်းချက်အဖြစ်အတိမတ်ပြုပေမဲ့ဆက်လက်ဖမ်းခံရသူတွေရှိနေစေဖြစ်သလိုအမှုရင်ဆိုင်နေရသူအများပြားရှိနေတဲ့ပုံမှာစိုးရိမ်ကြောင်းနဲ့ဒီလူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့ရန်ကုန် American တန်ရုံကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဖမ်းဆီးခံရတဲ့အကျဉ်းသားတရားကျော်ကိုအစိုးရကတောက်ကြနေပြန်လွှတ်ပေးလိုက်တဲ့အထက်မှာအနည်းဆုံးနိုင်ငံအကျဉ်းသား30ကျော်ပါနေပါတယ်
။အချင်းတော်ကြာရပ်တန့်နေကြတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားကိုယ်စားလှယ်တွေမပိုင်ရင်တောင်မှပြန်ဆနိုင်အောင်ကမ္ဘာ့အင်အားကြီးနိုင်ငံတွေအနေနဲ့နီလန်းရှာသင်းတဲ့အကြောင်းတောင်ကိုရီးယားသမ္မတပတ်ဂွန်ဟေကပြောကြားလိုက်ပါတယ်။လောက်ရမှာမလွယ်ကူပေမဲ့လည်းမြောက်ကိုရီးယားမပါဘဲငါးနိုင်ငံဆွေးနွေးပွဲလိုမျိုးနီလန်းပေါင်းစုံချင်းကပ်ပုံအစ်စ်တွေကိုသက်ဆိုင်တဲ့နိုင်ငံတွေကစဉ်းစားသင့်တဲ့အကြောင်းတောင်ကိုရီးယားအစိုးရထိတ်တန့်အရာရှိတွေနဲ့ဆိုးမျိုးတော့မှာတွေ့ဆုံစဉ်သမ္မတပကအခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ဖို့ရည်ရွယ်ပြီးဆွေးနွေးနေတဲ့လက်ရှိ6ပွင့်ဆိုင်ဆွေးနွေးပွဲဟာ9နှစ်လောက်ကြာရပ်ဆိုင်နေတဲ့အတွက်စိတ်ပြတ်မိတယ်လို့လည်းတောင်ကိုရီးယားသမ္မတကဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုတဲ့ကိစ္စလို့တွေ့တက်မှုတချို့အရင်တုန်းကရှိခဲ့ပြီပဲအခုအချိန်မှာဆွေးနွေးမှုတွေပြန်ဆမယ်ဆိုရင်တော့ထိရောက်မှုရှိပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းသူကပြောပါတယ်။2003ခုနှစ်ကစခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာတောင်မြောက်ကိုရီးယားအပြင်အမေရိကန်ရုရှားတရုတ်ဂျပန်နိုင်ငံတွေလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတာဝန်ပြည်ရော့ကက်ဒုံးကြီးစမ်းသပ်မှုတွေလွတ်ခဲ့တဲ့အတွက်ကမ္ဘာ့အင်အားကြီးနိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကိုမကျေနပ်ဘူးဆိုပြီးဆွေးနွေးပွဲကနေမြောက်ကိုရီးယားနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။
တရုတ်နဲ့အီရန်က Facebook သုံးဆဲသူအများပြားဟာအခုခါမှာသူတို့ကိုစောင့်ကြည့်နေမှာကိုစိုးရင်စရာမလိုတော့ဘဲ smartphone တွေကနေကမ္ဘာအကြီးဆုံးလူမှုကွန်ရက်ကိုစိတ်ချလက်ချဝင်ပြီးကြည့်နိုင်ပြီဖြစ်ပါတယ်။ဒါဟာ anonymizer လို့ခေါ်တဲ့ link နဲ့ချိတ်ဆက်ပြီးသုံးဆဲသူဘယ်သူဘဝဆိုတာကိုမသိအောင်လုပ်ပေးတဲ့ software နဲ့သုံးနိုင်လို့ဖြစ်ပါတယ်။ဒါကို Android စနစ်သုံး smartphone တွေအတွက် Facebook application မှာအသစ်ထည့်ပေးထားတာပါ။သူက Facebook ကို Tor Project လို့ခေါ်တဲ့ www.torproject.org/system နဲ့ဆက်ပေးပြီးသုံးဆဲသူကိုစောင့်ကြည့်တာတွေမလုပ်နိုင်အောင်နဲ့သူတို့ရဲ့ကိုယ်ရေးကိုယ်တာကိုထိထိရရကာကွယ်ပေးနိုင်ပါတယ်။ဒီတော် software ကို Android စနစ်သုံးဖုန်းတွေက Facebook သုံးသူတွေအခမဲ့ထည့်သွင်းနိုင်ပါတယ်။သူကို mobile phone မှာ Obot လို့ခေါ်တဲ့တော် application ကိုသွင်းလိုက်တာနဲ့တော်ကွန်ရက်ထဲကို Facebook ကနေသူ့ရဲ့ application အလိုလျောက်ဝင်သွားတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်နားဆင်ရပါတော့မယ်ရှင်နေပြည်တော်မှာမကြာခင်ကကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအောင်မြင်စွာပြည်ဆုံတဲ့အထိမ်းအမှတ်နဲ့ အကျဉ်းသားတရားကျော်ကိုပြစ်ဒဏ်ကနေလွှတ်ပေးလိုက်တဲ့အကြောင်းမြန်မာသမ္မတရုံးကပြောပါရယ်လွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသား50လောက်သာပါဝင်ပြီးလက်ဗရန်ចောင်းသားတပိတ်မှာဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့ចောင်းသူចောင်းသားတွေပါဝင်ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါတဲ့အပေါ်မှာတော့လူခွေရေးလှုပ်ရှားသူတွေကဝေဖန်နေကြတယ်ဆိုတဲ့အကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့အမိန့်နဲ့မြန်မာနိုင်ငံတဝန်အကျဉ်းထောင်အသီးသီးမှာဖမ်းဆီးခံထားရတဲ့ထက်ကနိုင်ငံသားတဦးပါဝင်အကျဉ်းသား100နှစ်ယောက်ကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်401ခွေနဲ့မြန်မာအစိုးရကပြန်လွှတ်ပေးလိုက်ပါတယ်ပြည်ထောင်ကြခံထားရတဲ့အကျဉ်းသားတချို့ကိုလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးရဲ့ညင်ကြားရေးမှူးဦးစောထေးက VOA ကိုအခုလိုပြောပါတယ
်အကြောင်းအရာအကြောင်းအထက်30ရှိပါတယ်နံပါတ်1ကတော့ဒီတော်မှာမကြသေးခင်ကကျင်းပါပြီးပြီးသွားတယ်ကျွန်တော်တို့ဒီကောင်းမင်းကြီးကြီးလာတာပထမအချိန်ပေါ့နော်အဲ့ဒါအောင်မြင်ပြီးပြီးခဲ့အချိန်နဲ့ပေါ့နော်နောက်တစ်ချက်ကဒီကနေ့ဖွင့်ပွဲလုပ်တဲ့ကမ္ဘာမင်းကြီးပို့တော့ပါတာမိသားကအဲ့ဒါအဲ့ရလို့အောင်ဟိုဆက်ပြီးတော့ကျင်းပတဲ့အချိန်နဲ့ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကျင်းသားတွေကနေပြီးတော့ဟိုသမရာကြီးစီကိုကျွန်တော်တို့အကမခံတာကျင်းတာသမင်းခံတာဝင်ပြီ
းငင်းကြီးညီလာခံဒီအောင်မြင်စွာပြီးစီးသွားတဲ့အတွက်ဆိုတော့ဒီအမျိုးသားပြန်လဲတင့်မြဲရေးဆိုတဲ့သဘောမျိုးလဲတက်ရောက်နေတာပေါ့
မှန်ပါတယ်အမျိုးသားပြန်လဲတင့်မြဲရေးပေါ့နော်အမျိုးသားပြန်လဲတင့်မြဲရေးနဲ့ပတ်သက်လို့နောက်ခုနပြောတဲ့လူဖွဲ့စည်းတဲ့မှာပြန်ပြီးတော့သူတို့ကောင်းမွန်တဲ့နေထိုင်မှုတွေနဲ့နေထိုင်နိုင်မှုပေါ့နော်တောင်းလို့ရည်ရတာပေါ့ဟုတ
်အမျိုးသားပြန်လဲတင့်မြဲရေးအတွက်ရည်ရွယ်တယ်ဆိုတော့ဒီအခုလက်ရှိဒီဖန်ခန့်ထားတဲ့ចောင်းသားတွေရောမပါလာဘူးလားဘာဖြစ်လို့မပါလာရလဲနောက်ဒီအမျိုးသားပြန်လဲတင့်မြဲရေးအတွက်ရည်ရွယ်ဆိုတော့သူတို့ကိုရောဘာဖြစ်လို့မလွတ်ပေးတာလဲ
အဓိကတော့ဗျာဆရာကြီးဆိုင်နေရတဲ့လုံချောင်းမှုကြောင့်ပေါ့နော်တချို့လုံချောင်းမှုကြောင့်ဆရာကြီးဆိုင်နေရတဲ့အဖွဲ့ကြီးရှိတယ်ဒီပုဂ္ဂိုလ်ကြီးရှိတယ်သူတို့ကတော့ကျွန်တော်တို့နိုင်ငံရဲ့သတိကိုအခြေခံဥပဒေရပါတော့ဆရာယုံရဲ့စီရင်ဆုံးဖြတ်ခြင်းလုပ်ငန်းစဉ်အပြည့်အစုံအဲ့ဒီအချိန်မှာကျွန်တော်တို့ဟိုအုပ်ချုပ်ရေးမှန်းတိုင်းသမ္မတကြီးကနေရောဝင်ပြီးတော့ဟိုကျွန်တော်တို့လုပ်ဖို့မကင့်တော့ဘူ
းပြည်ထောင်လုံချင်းခွင့်နဲ့အကျဉ်းသား100နှစ်ယောက်ကိုလွှတ်ပေးလိုက်တာအပြင်ဒီလချမှတ်ခံထားတဲ့အကျဉ်းသား89ယောက်ကိုလည်းထောင်ဒဏ်တစ်သက်နဲ့နှစ်အကန့်အသတ်မရှိရှင်းချပေးခဲ့တာဖြစ်ပါတယ်။သမရရဲ့လူငယ်ရင်းခွင့်အမိန့်နဲ့အကျဉ်းသားတွေလွတ်ပေးလိုက်တဲ့အပေါ်မှာ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမြာအေးကအခုလိုပြောပါတယ
်။လွတ်တယ်ဆိုတာဗျာနိုင်ငံရေးအကျဉ်းသားကျွန်တော်ကြည့်ပြီးတော့ ATP ကပြောတဲ့ရင်းရ51ယောက်ပဲပါတယ်လေ။ဟာလေ။အဲ့တော့ဒီလွတ်ပေးတဲ့အထဲမှာတော့ဗျာကျွန်တော်တို့လူချင်းနဲ့ဟိုလူတွေမပါဘူးပေါ့ဗျာ။ဘာမှဆိုရှင်ဥပမာတရားရင်ဆိုင်နေရ10ဖြစ်တဲ့ဒီကျောင်းသားတွေတရားမှမပါဘူးညာဟိုကျွန်တော်တို့ဖြစ်စီနေတာကတရားရင်ဆိုင်စေမှုလို့မလွတ်နိုင်ဘူးဆိုတာမှန်ပါတယ်မငင်းပါဘူးသို့တော်လည်းတရားရင်ဆိုင်တာတရားလူကနိုင်ငံတော်ပဲညာအဲ့ဒါကြီးလည်းကိုလို့လွတ်ပေးတယ်လို့မြင်တယ်ကြာအဲ့တော့ချုပ်ပြောမစင်တော့ညာပေးကပေးကြီးမရဘူးညာဒါပါပဲ
လွတ်မြောက်လာသူတွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသား50လောက်ပဲပေါင်ခဲ့ပြီးတော့ဒီမိုကရေစီပညာရေးနဲ့တန်းတူပညာရေးအတွက်တောင်းဆိုဆန္ဒပြလို့ဖန်ခံထားတဲ့ចောင်းသားចောင်းသူတွေအပါအဝင်ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်တော်အောင်လာဆတဲ့ထင်ရှားတဲ့တက်ကြွလှူရှားသူတွေပါဝင်လာခြင်းမရှိခဲ့ပါဘူး။သမရယုံကတော့လက်ရှိတရားရင်ဆိုင်နေရတဲ့သူတွေကိုမလွတ်ပေးတာဟာဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးမှန်နိုင်ကတရားစီရင်မှန်နိုင်ကိုမလွှမ်းမိုးလိုတာကြောင့်ဖြစ်တယ်လို့ပြောပါတယ်။သမရယုံရဲ့ဒီအကြောင်းပြချက်ဟာလက်ခံနိုင်စရာမရှိဘူးလို့လူခွင့်ရေးရှင်းနေတူဖြစ်တဲ့ဦးအောင်သိန်းကခုလိုဝေဖန်ပါတယ်။ကျွန်
တော်သဘောကပြောတော့အဲ့လိုလက်ခံနိုင်စရာမရှိဘူးကြာရှင်းရှင်းနဲ့ဒီနေ့ကနေတရားစီရင်ဆင်းရဲကြတာအချို့ရန်တဲ့အောက်မှာလူလျောက်ရောက်နေတာပဲ။ဘာဖြစ်လို့ဆိုတော့ကျွန်တော်ပြည်အောင်စုတရားထုတ်တော်ချုပ်ပုဂ္ဂိုလ်ကိုသမားကခန့်တာပဲလေ။ဆက်တော်ကအတီးပြူပေးရတာပဲလေ။အဲ့ဒီတော့အမှုအခင်းကိုတွန်းနေတဲ့ဥစ္စာကိုရှက်တော့အောင်သူမလုပ်နိုင်ဘူးလား။လုပ်နိုင်တာပဲဗျ။ဆိုလိုတာကစစ်ဗျာငနန်းစစ်နိုင်တာစစ်ဗျာ။တို့အုံနဲ့ချင်းနဲ့ဆွချင်းနဲ့ဆိုလေကနဆွေရပြင်းနဲ့မတင်သင့်ဆိုရအဆင့်ကိုရောက်လာရင်ဆွေရမတင်သင့်ဘူးဆိုရလက်ပြလို့ရတာပဲဒါကျွန်တော်တို့တရားရုံးရဲ့သဘောတွေမှာလုပ်နေရရင်အများကြီးရှိတာပဲဗျာဒါမှမဟုတ်အဲ့ဒါကတော့ဒီပေါ်ဆက်ကမပြီးသေးလို့ဒီပေါ်ကတော့ပြီးမယ်ကနဆွေရကြီးဘာဝီတော့မှဖြစ်နေကြောင်းသားရဲ့ဘူကိစ္စကနလက်ပြရရောက်လေးရက်ကျော်ဖြစ်သွားတာကျန်ဒီနေ့ကနှစ်ဆဆက်ကြောင်တော့ပြီးမှာမို့အဲ့တိုင်းရှင်းနေလို့ရှိတယ
်။လက်ရှိဆိုရတန်းတွင်အကျဉ်းသားတွေအတော်များများကိုလွှတ်ပေးတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေအများပြားပါဝင်သလိုအများစုကတော့တခြားပြည်မှုဆိုင်ရာဥပဒေနဲ့အေးအေးယူခံထားသူတွေဖြစ်ပါတယ်။ပြည်မှုဆိုင်ရာဥပဒေတွေအရဖမ်းခံထားတဲ့သူတွေကိုလူငယ်ချမ်းသာခွင့်ပေးတဲ့အပေါ်မှာတော့ဦးအောင်သိန်းကအခုလိုပြောပါတယ
်။သူတို့လူဟောင်းတွေပေါ့ဗျာပြောရရင်ရှင်းရှင်းပဲအစိုးရကသူတို့လူဟောင်းတွေကိုလည်းဖြတ်ပြီးလျှော့နေတဲ့သဘောလေးပါပါတယ်เนาะ။ကျွန်တော်တို့ရှင်းပါတယ်ဖြတ်တာကောင်းပါတယ်။ဒါပေမဲ့အဲ့လိုတွေကမှမကြိမ်အားမှချောင်းလဲကိုကြက်ကြက်သွားလို့လူကြီးနော်ဇာဝိကျင်းလာစစ်စစ်ကြီး ပြန်ပြီးတော့ပြန်ရလာတဲ့ခါကျတော့လူဖွဲ့ကြီးရဲ့တင်မှုကပြန်ပြီးတော့ဒုက္ခဒုက္ခနဲ့ပြန်တွေ့ရတယ်ကျွန်တော်သိရတယ်ပေါ့နော်ဆိုအဲ့ရမျိုးတွေကိုလည်းပရိသတ်ပင်တယ်ကျွန်တော်အဲ့လိုမြင်ပါတယ်ဒီလိုထောင်နဲ့ဝင်ရွှေလုပ်နေတင်လာပြီအဲ့လိုဟဲ့တို့ကျော်အော်တန်ရာမပြဆနာအဲ့လိုလွတ်လွတ်ဉင်းချမ်းမှာဝင်ပါလာပြီလွတ်လွတ်ချစ်နေမယ်ဆိုရင်ကျွန်တော်ရဲ့ဒီဉင် ya thu ba pyatana ri ba thu o nyin ne ya nyin ne ya o che yan ne ya de ya chi yan ne wun su de sha bo le han lo ja lon 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 ni ri
နိုင်ငံ ရေး အကျဉ်းသား များ ကုညီ စောင့်ရှောက် ရေး အသင်း AAPP ရဲ့ စည်ရင် အရ တော့ တမန ဦးသိန်း စိန် ဆိုရ လက်ထက် မှာ နိုင်ငံ ရေး အကျဉ်းသား 1200 ကျော် လွတ်မြောက် လာ ခဲ့ ပြီးတော့ အကျဉ်းထောင် ၄ ထဲ မှာ ဆက်လက် ဖမ်း ခံ ရ သူ 400 ကျော် ကျန် နေ သေး တယ် လို့ ပြော ပါတယ် ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်အခုလိုအချင်းနောက်တွေထဲမှာပညာရေးပြုပြင်ပြောင်းလဲရေးအတွက်ဆန္ဒပြလို့ထိမ့်သိမ့်ခံနေရတဲ့အကြောင်းသားတွေအပါအဝင်နိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရကလူငယ်ချမ်းသာခွင့်အရအချင်းသား100ကျော်ပြန်လွှတ်ပေးခဲ့တဲ့အထက်မှာအင်းစိန်ထောင်မန္တလေးထောင်မြစ်ကြီးနားချင်းထောင်တောင်ငူထောင်ပြည်ထောင်ညအူထောင်စတဲ့အချင်းထောင်တွေကနေနိုင်ငံရေးအချင်းသားတို့ပါဝင်ပါတယ်။အင်းစိန်ထောင်ကနေ16လကြာအချင်းကြပြီးပြန်လည်လွတ်မြောက်လာခဲ့သူကိုနန်းအောင်ကတော့အခုလိုပြောသွားပါတယ်
။ကိုဝါကိုကျွန်တော်တို့ကလက်ပစ်မခံဘူး။ခဏလေးလွတ်ခင်လို့ရှိရင်ဒီတိုင်းဆိုမလွတ်လို့ရှိရင်ကိုဝါကိုမှလက်မတိုးမှလွတ်မယ်ဆိုလို့ရှိရင်ရတယ်မလွတ်နဲ့ကျွန်တော်တို့ထောင်လက်ပြောင်းဝင်မယ်ဆိုပြီးတော့ကျွန်တော်တို့တင်းကြီးတင်းကျပ်သေးပေါ့ကျွန်တော်တို့ဥပမြင့်တို့ကအားလုံးဆုပြီးတော့ပြောလိုက်တော့ကျွန်တော်တို့လက်မတော်မထိုးခဲ့အောင်ကြာဒီတိုင်းထွက်လာတာပါ
အင်းစိန်ထောင်ကနေပြန်လည်လွတ်မြောက်လာသူတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုနေလင်းစိုးကလည်းအမေရိကန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးပြောဆိုနေတဲ့အတွက်ဟန်ပြသဘောမျိုးနဲ့နိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်ပေးတယ်လို့ယူဆကြောင်းပြောပါတယ်
။အဲကျွန်တော်တင်တော့အမေရိကန်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့သူတို့တွေဟိုပြောမယ်ဆိုရင်ကျွန်တော်တို့ကိုအလွတ်ပြလိုက်တာပေါ့ဗျာ။အလွတ်ပြလိုက်တာပါ။ဟုတ်လို့အထက်မှာကျောင်းသားကောင်းဆောင်နေနဲ့လူသမားသမားကခေါင်းဆောင်နေကြံသေးတယ်ပေါ့နော်။အဲ့တော့ဟိုကျွန်တော်ဒေါခင်ဝင်းသိဆုံးမှုစန္ဒပေါ်ထုတ်တဲ့ကိုနေမျိုးစိန်တို့အနီနော်ဦးလာတို့တင်ထုတ်ပိုင်ကိုကြံပါသေးတယ်ပေါ့နော်
မန္တလေးကျင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနိုင်ရဲဝေကတော့တက်ကြွလှုပ်ရှားသူအတော်များများကိုပြန်လွတ်ပေးဖို့လိုတယ်ဆိုပြီးပြောဆိုသွားပါတယ
်ကျွန်တော်ဆိုလို့ရှိရင်လည်းနောက်တစ်လလောက်နေပြန်လွတ်ပြီကျန်လွတ်တဲ့မိရတူတွေကိုပဲသူတို့ပြန်လွတ်ပေးတာအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဝမ်းလည်းမတောက်ဘူးသူမချိုးလည်းမချိုးဆိုနိုင်ဘူးကျွန်တော်တို့ကအဲ့တော့တကယ်ကဒီအစိုးရအနေနဲ့တကယ်ကအတိုင်းပြည်ပေါ်ဒီလိုမျိုးပေါ်စင်နာထားတယ်ဆိုရင်နိုင်ငံရေးကျင်းသားတွေလက်သမားတွေတက်ကြွလှောက်ရှားသူတွေအားလုံးကိုပြန်လွတ်ပေးဖို့လိုပါတယ
်ပြန်လည်လွတ်မြောက်လာသူတွေထဲမှာဘာသာရေးယုံကြည်ချက်နဲ့နှစ်ရှည်ထိမ့်သိမ့်ခံထားရတဲ့မိုးပြာစရာတော့ဥညာဏလည်းမြစ်ကြီးနားအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်လက်သမားရေးအလုပ်သမားရေးနဲ့တက်ကြွလှောက်ရှားသူတချို့ကသာပြန်လွတ်ပေးလိုက်တဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေတရားလောက်ကြံနေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကတာဝန်ရှိသူကိုတက်ဦးကပြောပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့စည်းရင်းအရဆိုရင်အနည်းဆုံး33ဦးပါဝင်ပြီးစည်းရင်းထဲမှာမပါဝင်တဲ့ဖန်အကျဉ်းထောင်ကနေပြန်လွတ်လာခဲ့တဲ့18ယောက်နဲ့ဆိုရင်တော့အများဆုံး52ဦးပြန်လည်လွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောပါတယ
်ဒီထောင်က4ယောက်ဒီကြီးက4ယောက်ဦးတာဦးထောင်က1ယောက်ဒီစရိထောင်က19ယောက်ဦးဘုံထောင်က1ယောက်ပါနာ19ယောက်သောမောင်ကြီးအပါအဝင်19ယောက်ဖြစ်ပြီးတော့အဲ့ဒီမှာသောမောင်ကြီးရွယ်လို့တန်နဲ့ဒီ18ကနိုင်ရင်းခွေးနဲ့မပါသေးဘူးတောင်က3ယောက်ညောင်က2ယောက်အားလုံးပေါင်း51ယောက
်အရက်သားအစိုးရလက်ထက်မှာလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်အမိတွေနဲ့အချိန်ပေါင်း19ချိန်အကျဉ်းသားပေါင်း3000ကျော်ပြန်လွှတ်ပေးခဲ့ပါတယ်ဒီထဲမှာနိုင်ငံရေးအကျဉ်းသား1162ဦးပါရှိတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်အခုဆိုရင်အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသား100ခန့်ကျန်နေသေးတယ်လို့ထောင်ထဲမှာချုံနောက်ခံနေရပြီးအမှုများစွာကိုရင်ဆိုင်နေရတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူပေါင်း421ယောက်ကျန်နေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကလည်းပြောဆိုပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်။အခုရှမ်းပြည်မြောက်ပိုင်းလက်နက်ကင်ပြည်ပခါတွေဖြစ်ရှင်မှုစူးစမ်းနေတဲ့အခြေအနေကိုလည်းပြောပြသွားပါဦးမယ်။ ရှမ်းပြည်မြောက်ပိုင်းမှာတအောင်ပလောင်တပ်ဖွဲ့ TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့ကြားကတိုက်ပွဲတွေရပ်တန့်ရေးဖြေရှာနိုင်ဖို့ညှိညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနိုင်အောင်ကြိုးပမ်းသွားမယ်လို့ UNFC ရဲ့တာဝန်ရှိသူကပြောပါတယ်။တအောင်ပလောင်တပ်ဖွဲ့ TNL နဲ့ SSA တောင်ပိုင်းကြားတိုက်ပွဲတွေဟာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းပြန်ပြီးတော့ဖြစ်လာခဲ့တာပါ။ဒီသတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မြင့်မြင့်ခိုင်ကတင်ပြပေးမှာပါရှင်
။တအောင်ပလောင်တပ်ဖွဲ့ TNL နဲ့ရှမ်းပြည်ပြည်လေထူထောင်ရေးကောင်စီ RCSS SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးအဖြေရှာပေးဖို့ညီညွတ်သောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကို TNL အဖွဲ့ကစာပေးပို့တောင်းဆိုထားပါတယ်။ UNFC အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့မှာ RCSS SSA ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးNCA လက်မှတ်မထိုးခင်အနေထားကိုဆက်လက်ထိန်းသိမ်းဖို့မြေတားရက်ခံထားတယ်လို့ UNFC ရဲ့တွဲဘက်အထွေထွေတွင်ရီမှုဦးထွန်းစောကပြောပါတယ
်။ UNFC ဘက်ကအမြင်ရှိတာကတော့လက်မှတ်မရေးထိုးခင်အနေထားကိုဆက်လက်ထိန်းသိမ်းပေးထားဖို့ကျွန်တော်တို့ RCS ဘက်ကမြေတားရက်ခံထားပါတယ်။ဒီ NCA လက်မှတ်မရေးထိုးခင်အခြေအနေမှာ RCS နဲ့ BSL ကထိတိုက်အခွင့်အရေးမရှိခဲ့ပါဘူး။ NCA လက်မှတ်ရေးထိုးပြီးမှချက်ချင်းဆိုသလိုဒီလိုထိတိုက်တွေ့မှုတွေဖြစ်လာတယ်ပေါ့လေ။ဒါက NCA ကြောင့်ဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်လို့ရတယ်လို့ဖြစ်နေတယ်ပေါ့။အများအမြင်မှာလည်းဒီကန့်ဖြစ်နေတယ်လို့ကျွန်တော်တို့ကတော့ RCS ရဲ့ဘက်ကအဲ့လိုရှင်းလင်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလဒီ RCS ဥက္ကဋ္ဌအဖွဲ့နဲ့တွေ့ဆုံတော့အဲ့လိုမျိုးပြောခဲ့ပါတယ်။ဆိုရင်မြေပြင်အနေထားကတော့ကျွန်တော်တို့ချုပ်ထွေးမှုတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော် NCA ကိုကြောင်းပြပြီးတော့မှဖြစ်တင်ဘူးပေါ့လေ။ဒီနေရာမှာတော့ကျွန်တော်တို့မြင်တာကဒီ NCA စာချုပ်ကိုကျွန်တော်မြန်မာတက်မတော်နဲ့အစိုးရဘက်ကနေပြီးတော့ဒီစီးရေးနိုင်ငံရေးလက်နက်တွေအသုံးပြုနေသလားလို့ကျွန်တော်တို့ကတော့အဲ့လိုမျိုး
ဒီနေ့ရည်ဖြစ်လာနေပါတယ် TNL နဲ့ RCSS SSA ကြားတိုက်ပွဲတွေဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စရီသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်နိုဝင်ဘာ29ရက်နေ့ကစပြီးပြန်လည်ဖြစ်ပွားခဲ့တာပါ UNFC အနေနဲ့တော့နှစ်ဖက်တွေ့ဆုံနိုင်အောင်ကြိုးပမ်းသွားမှာဖြစ်ပေမဲ့အချိန်အတိကျကိုတော့မပြောနိုင်သေးဘူးလို့ဦးထွန်းစောကအခုလိုပြောပါတယ
်ကျွန်တော်က NCA ကိုအကြောင်းပြုပြီးတော့မှဒီလိုမျိုးပဋိပက္ခရဲ့ကိုချင်းကြားမှာမဖြစ်တင်ဘူးပေါ့ဒီကိနေသားအတိုင်းပဲကျွန်တော်တို့ဆက်လက်ရှိနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်နေတယ်။အဲကြောင့်အခု RCS နဲ့ BAS လည်းကြားမှာဖြစ်နေတဲ့ဖြစ်ကြောင်းလည်းကျွန်တော်တို့ကအထက်ကောင်းဆောင်များအချင်းချင်းကြားမှာတွေ့ဆုံနေတဲ့ဖြစ်ကြောင်းကိုဖြစ်ကြောင်းကိုကျွန်တော်တို့ကကြားကနေပြီးတော့မှဆက်လက်ပြီးတော့မှစူးစမ်းဆောင်ရွက်ပေးမယ်။လောလောဆယ်ကတော့တို့ဘေးချင်းဒီနေရာတွေ့နိုင်မလဲတော့ကျွန်တော်တို့မပြောတတ်သေးဘူးပေါ့လေ
။ရှမ်းပြည်မြောက်ပိုင်းမိုးကုတ်ကြောင်မဲနမ်ဆန်ကုတ်ခိုင်နဲ့နန့်ခမ်းဒေသတဝိုင်းတအောင်ပလောင်တပ်ဖွဲ့ TNL နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကြားတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေစေမို့ UNFC အနေနဲ့ကြောင်းဝင်ညှိနှိုင်းပေးဖို့တောင်းဆိုရခြင်းဖြစ်တယ်လို့ PSLF TNL ရဲ့အထွေထွေအတွင်းရေးမှူးတာဝန်ချုပ်ကပြောပါတယ
်ကျွန်တော်တို့ဟိုစပောင်းစီတဲ့ UNFC ကိုဟိုကြောင်းဝင်ဆိုင်ရမှာပို့တော့ကျွန်တော်တို့ဟိုအစီအစဉ်တောင်းလာတဲ့စာတွေအချင်းချင်းပြင်ပြတဲ့စာတွေကျွန်တော်တို့ပို့ထားတာပါကျွန်တော်တို့ကအချင်းချင်းကျွန်တော်ပြင်ပြထားတာပဲရှိပါတယ်အာဘယ်လိုပုံစံပြည်ကြမလဲအလုပ်ဖြစ်မှာမဖြစ်ဘူးလားဘယ်ချင်းပြည်ကြမလဲဆိုတော့လက်ဆက်တယ်ကျွန်တော်မသိသေးပါဘူးဘာမှလမ်းကြောင်းမှမရှိတဲ့ဆက်ဆိုင်တော့ဒီလမ်းကြောင်းတွေကပွင့်နေတယ်ဒီလမ်းကြောင်းတွေရှိနေတယ်ဒါကကျွန်တော်တို့ဘယ်လိုအတုံးချကြမလဲတစ်ဖက်နဲ့တစ်ဖက်ဘယ်လိုနိုင်ကြမလဲဒီလိုပဲမြင်နေလို့ကျွန်တော်ထင်ပါတယ်
တိုင်းနာလက်နက်ကိုင်ချင်းချင်းတိုက်ပွဲတွေဖြစ်တာမကောင်းဘူးဆိုတာနားလေတယ်လို့တအောင်ပလောင်တပ်ဖွဲ့ TNL ဘက်ကအပြုသဘောဆောင်တဲ့ဆွေးနွေးမှုမျိုးကိုလိုလားရင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဘက်ကဆွေးနွေးဖို့အသင့်ရှိတယ်လို့ RCSS SSA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်းလာကပြောပါတယ
်အဲအမှန်တော့ကျွန်တော်တိုင်းနာချင်းချင်းစက်ပွဲဖြစ်တာတော့မကောင်းပါဘူးစက်ပွဲမဖြစ်ကျွန်တော်တို့ခရက်ဆဲရေးစာချုပ်ဆိုထားတာပဲဖြစ်တယ်အခုလည်းဒီတိုင်းမှာပဲအပြန်အလှန်နဲ့ကျွန်တော်တို့ကပြည်လဲပြည်လက်ကြောင်းဒီလိုဖက်ကရဆွနစ်မယ်ဆိုတော့ကျွန်တော်တို့အတင်းဖြစ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့လိုပဲကျွန်တော်တို့ပြောလိုပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာ15ရက်နေ့မှာတနင်္ဂနွေလုံးပြစ်ခတ်ရက်စရီသဘောတူစာချုပ် NCA ကိုအစိုးရနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA အပါအဝင်တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးခဲ့ပြီးတအောင်ပလောင်တပ်ဖွဲ့ TNL ကတော့ပါဝင်လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူး။ NCA စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့လည်းတအောင်ပလောင်တပ်ဖွဲ့ TNL ၊ကချင်လွတ်လပ်ရေးတပ်မတော် KIA ၊ရှမ်းပြည်တိုးတက်ရေးပါတီ SSPP ၊ရခိုင်တပ်မတော် AA တို့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးရှင်
။မမြင့်မြင့်ခိုင်ပြောပြသွားတာပါ။အခုဘိန်းပပြောက်ရေးကြိုးပမ်းမှုမှာဘလို့အခက်အခဲတွေစိန်ခေါ်ကစိန်ခေါ်နေသလဲဆိုတာကြည့်ကြရအောင်ပါ။ဝိုင်းမော်မြို့နယ်လူထုအခြေပြုမူရစ်တိုက်ဖြတ်ရေးဖွဲ့ကစရုံးကမ်ပိုက်တီးနယ်မြကာနေပြီးတော့ဘိန်းကင်းတွေကိုဖျက်ဆီးဖို့ပြင်ဆင်ရမှာဘိန်းကင်းပိုင်ရှင်တွေကလက်နက်တွေကင်ပြီးတော့စောင့်နေတဲ့အတွက်အခြေအနေတင်းမာနေပြီးသွားမဲ့လမ်းကြောင်းကိုပြောင်းလဲလိုက်ရပါတယ် ပြီးခဲ့တဲ့သတင်းပတ်ကလည်းတနိုင်းမြို့နယ်မှာချောင်းမြောင်းပစ်ခတ်တဲ့အတွက်မူးယစ်တိုက်ဖျက်ရေးအဖွဲ့ဝင်တဦးသေဆုံးခဲ့ရတဲ့အတွက်လောလောဆယ်မူးယစ်တိုက်ဖျက်ရေးအဖွဲ့ကိုကချင်ပြည်နယ်အစိုးရကလုံခြုံရေးလိုက်ပါပေးဖို့သဘောတူထားပါတယ်။လက်တလောကချင်ပြည်နယ်မူးယစ်တိုက်ဖျက်ရေးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်လူရုအခြေပြုမူးယစ်တိုက်ဖျက်ရေးအဖွဲ့ဟာပြီးခဲ့တဲ့အင်္ဂါနေ့ကစဒုံကံပိုက်တီးနယ်ကဘိန်းကင်းတွေကိုဖျက်ဆီးဖို့တွားရောက်ရမှာလက်နက်ကင်လူ400ကျော်လောက်ကလမ်းခူလက်ကတားဆီးဟန်တားဖို့စောင့်ဆိုင်နေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်ခဲ့ရပါတယ်ဒီကနေ့အထိလည်းလက်နက်ကင်အဖွဲ့တွေဟာစောင့်ဆိုင်နေတာကြောင့်အခြေအနေကတင်းမာနေဆဲရှိကြောင်းဒေသခံတဦးကအခုလိုပြောပါတယ်
ဒီကနေ့ကျတော့ဒီမှာတို့ဒီမေဂါဆောင်တဲ့ဒီဒီလူစစ်တယ်နော်တို့ကအပြာဘိန်းဆိုင်တဲ့လုပ်ငန်းတွေလောလောနေကြတယ်ကျွန်တော်တို့ကအဝင်မခံတဲ့သဘောပေါ့တို့ဘိန်းခင်းနေလာပြတ်ပြန်နေကြတော့ဒါစီးကျန်တဲ့သဘောရှိနေစင်နေထားကြတော့တော်တော်လေးဟိုပြင်မာနိုင်တဲ့နေသားရှိတယ်ဘာလို့ဆိုတော့ဒီမှာဆောင်နေကြတဲ့အင်အားတွေလည်းတော်တော်လေးများတယ်မင်းရတော့100ကျော်မှတ်တယ်လေ100ကျော်300လောက်ရှိတယ်ဒီနေ့ကျတော့300လောက်အချိန်ရင်ဆိုရင်ဒီဟာကျတော့လည်းတို့ဆောင်နေတယ်
ဆောင်ဆိုင်နေတဲ့နေရာဟာအမှတ်1003နေကြားဆောင်တက်အခြေစိုက်တဲ့စင်ကြံတဲ့လဖိုင်အကြားကတွန်ပန်းတံတားမှဖြစ်ကြောင်းပြောပါတယ်လူမှုအခြေပြုမူရစ်တိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်တဦးကဘိန်းကင်းဖြက်စည်းဖို့အတွက်ဒေသခံအာနာပိုင်လူကြီးတွေနဲ့ညှိနှိုင်းထားပြီးမှတွားရောက်တာဖြစ်ကြောင်းနဲ့ယာနဲ့ချီတဲ့လက်နက်ကင်ထားသူတွေလမ်းခီးကဟန်တားဖို့ဆောင်ဆိုင်နေတာကြောင့်ဘိန်းကင်းတိုက်ဖြည့်ရေးအဖွဲ့တွေလုံခြုံရေးအတွက်ပြည်내အစိုးရကိုတင်ပြခဲ့ကြောင်းပြောပါတယ်ပြည်내အစိုးရကရဲလုံခြုံရေးပေးအပ်ဖို့သဘောတူတာကြောင့်မင်းက်ဖန်မှာဘိန်းကင်းဖြက်စီရေးအတွက်တွားရောက်มาဖြစ်ကြောင်းမူရစ်တိုက်ဖြက်ရေးအဖွဲ့ခေါင်းဆောင်ကဆက်ပြောပါတယ
်။အာ net ခြံထည့်ပါမယ်ရေးတပ်ဖွဲ့အနေနဲ့လုံခြုံရေးပေးမယ်နောက်ပြီးမှဌာနဆိုင်ရာကလည်းပါဝင်ပေးမယ်စပ်ပိုင်းဆိုင်ရာလုံခြုံရေးကဟိုနည်းနည်းနောက်ကျမယ်လို့ပြောပါတယ်ဗျ။အဖွဲ့ဦးဆုံးထင်လန်းကသတုံးကံပိုက်ဒီလန်းကိုမတွားဘဲနဲ့ဟိုအထက်ဘက်ချွေချောချောင်းဖြားဘက်မှာအရင်ဝင်ကြပါလို့လာညွန်ပါလေဗျချက်ဖွေလန်းရှငော့ဘက်ကိုစထွက်မယ
်စစ်တပ်ကလုံခြုံရေးပေးချိန်မှာဇဒုံကံပိုက်တီးနယ်ဘက်ကိုတွားရောက်ဖို့မျှော်လင့်ထားကြောင်းလည်းပြောပါတယ်ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်တနိုင်းဒေသဘက်မှာလူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့တွေကဘိန်းကင်းဖျက်ဆီးနေချိန်မှာတူမီတနက်နဲ့ချောင်းမြောင်းပစ်ခတ်တာကြောင့်အသက်16နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ရပါတယ်လူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ကဒီနှစ်အတွင်းမှာကချင်ပြည်နယ်အနှံ့ကဘိန်းကင်းဧက2000ကျော်လောက်ဖျက်ဆီးပေးပြီလို့ခန့်မှန်းကြောင်းမူရစ်တိုက်ဖျက်ရေးအဖွဲ့ခေါင်းဆောင်ကပြောပါတယ
်ဒီနှစ်မှာကျတော့အခုထိုးကောင်တနိုင်းဘက်မှာလည်းတို့လူအင်အား900ကျော်နဲ့ဝင်နေပါတယ်ဦးတော်ဘက်မှာအင်အား900လောက်ဝင်တယ်နောက်ပြီးမှဒီစွန်ပရာဘုံဘက်မှာလည်းအင်အားလူထုအင်အား200ကျော်200လောက်နဲ့ဝင်ပါတယ်ခင်ဗျာတော့အခုစတုံးကံပိုက်ဒီဒီဘက်မှာဆိုရင်လူထုအင်အား1000ကျော်ပေါ့လေကျဖွေဘက်မှာဆိုရင်200 300လောက်ရှိမှတင်တယ်ခမန်းဧကဟို1000လောက်တော့သူဖြစ်ပြီးပြီလို့အဲ့လိုပဲခမန်းပါတယ်ဗျ
ပြီးခဲ့တဲ့နှစ်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဘိန်းကင်းဧကပေါင်း3000ကျော်လောက်ဖြည့်ဆည်းနိုင်ခဲ့တယ်လို့ပြောပါတယ်ကချင်ပြည်နယ်အတွင်းမှာမူရစ်ဆေးဝါးအများအပြားသုံးဆွဲလာတာနဲ့မူရစ်ဆေးသုံးဆွဲရာကနေတဆင့် HIV နဲ့ B4 C4 စတဲ့အသေးရောဂါကူးစက်တာတွေပြန့်နှံ့လာတဲ့နောက်2014ခုနှစ်မှာလူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ကိုစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ
်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာပြီးဆက်လုပ်နေကြလို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ် VO ရဲ့ဖုန်းနံပါတ်က12923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီနေ့ည9နာရီခွဲမှာစတင်မဲ့တိုက်ရိုက်လေလံဆွေးနွေးကမှာပါဝင်ဆွေးနွေးလှည့်ဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။
VOA မြန်မာ
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။VOA American တန်ကနေ2016ခုနှစ် January 23ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဖန်ယူနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူ American အသုံးအင်္ဂလိပ်သင်ခန်းစာတစ်ခါနောက်ထပ်နားဆင်ရမှာကတော့
ကျောက်စင်းလုပ်ငန်းကဒီဥပဒေထက်မှရှိကြတဲ့အခွင့်အရေးတွေကနေပြီးတော့အကုန်ကင်တွယ်ပြီးလုပ်နေတာဆိုတော့ဒီလမ်းကြရဲဥရတဲ့လို့ပို့တော့အဓိကစိန်ခေါ်နေရအဲ့ဒါပဲအဲ့တော့တော်တော်ခက်တယ်အဲ့တော့နောက်တစ်ခုက
တဘာပဝင်းကျင်စိန်လန်းအမိမြေရဲ့ဥက္ကဋ္ဌဥဝင်းမျိုးသူရဲ့ပြောပြချက်တွေကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မှာကောက်နှုတ်စုစည်းပြီးမန္တတာချမ်းနဲ့ဥကျော်ဇန်တာတို့တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
ရှေ့မတိုးနောက်ဆုတ်ဖြစ်နေတဲ့မြမအပြစ်ခတ်ရဆက်ရေးဆွေးနွေးမှုဒေါ်စုဖြည့်ရှင်းနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ Council on Foreign Relations စာမျက်နှာမှာစောင့်မရှင် Joshua Kalanzik ကရေးပါတယ်စစ်ကောင်းဆောင်ဟောင်းတွေလွှမ်းမိုးထားတဲ့အစိုးရကလက်ရှိလုပ်နေတဲ့ငြိမ်းချမ်းရေးအစီအစဉ်မှာပါဝင်ဖို့တွန့်ဆုတ်နေတဲ့အဖွဲ့တွေအနေနဲ့ဒေါ်စုဆုကြည်ဦးဆောင်တဲ့အစိုးရကိုယုံကြည်မှုပိုရနိုင်တယ်လို့သုံးသပ်ထားပါတယ်ဒါပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့အပြည့်အစုံငြိမ်းချမ်းရဖို့အတွက်ကတော့စိန်ခေါ်မှုတွေရှိနိုင်တာကိုလည်းသတိပေးထားပါဗျ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ UWSA ဝါလက်နက်ကိုင်အဖွဲ့ဟာလက်နက်အင်အားတောင့်တင်းပြီးတရုတ်နိုင်ငံနဲ့ရင်းနှီးမှုလည်းရှိပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရနေတဲ့ဝါဒေသမှာဘိန်းနဲ့စိတ်ကြွဆေးထုတ်လုပ်မှုတွေအကြီးအကျယ်လုပ်ပြီးဝင်ငွေရနေတယ်လို့သတင်းတွေကဖော်ပြကြတာလည်းရှိပါတယ်။ဒီလိုအခြေအနေမျိုးမှာဝါတက်ဖွဲ့အနေနဲ့ငင်းချမ်းရေးအတွက်လက်မှတ်ရေးထိုးမယ်ဆိုရင်ဒီအခွင့်ရေးတွေကိုဆွံ့လွတ်ရမှာမို့တိတ်တော့မလွယ်လာပါဘူး။ရရှိထားတဲ့စီးပွားရေးအခွင့်အလမ်းနဲ့အာဏာတွေကိုဆွံ့လွတ်အောင်ဗန္ဒာရေးရအစိုးရနဲ့နိုင်ငံတကာကဘလောက်ထိမလုံပေးဆွဲဆောင်နိုင်ပါမလဲဆိုတာကိုလည်းမေးခွန်းထုတ်ထားပါတယ်။ပြည်ပအကူအညီတွေရင်းနှီးမြှုပ်နှံမှုကတိတွေပေးရင်တောင်လက်တလောရနေတဲ့အခွင့်ရေးတွေကိုတော့မိနိုင်မှာမဟုတ်ဘူးလို့လည်းစောင်းမကိုညှိကုံးချုပ်ထားပါရှင
်ပြည်နယ်ငံထုတ် Financial Times သတင်းစာထဲမှာ Kevin Boring ရေးသားတဲ့မြန်မာနိုင်ငံမှာတရုတ်တို့တီဆောင်မဲ့အထူးစီးပွားရေးဆိုအောင်မြင်နိုင်ပါမလားဆိုတဲ့သဘောရေးသားထားတဲ့စောင်းမကိုတင်ပြလိုပါတယ်2017မှာအာဏာရလာခဲ့တဲ့ကသမ္မတဦးသိန်းစိန်ဟာတရုတ်နဲ့ခက်တန်းတန်းနေလာပြီးအနောက်တိုင်းဂျပန်တို့နဲ့စစ်မြေးကိုလှုပ်လာခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲအပြီးမှာတော့တရုတ်တို့အနေနဲ့မြန်မာနိုင်ငံဟာစီးပွားရေးနိုင်ငံရေးအတွက်မဟာဗျူဟာကျတယ်ဆိုတာမြန်မာအစိုးရမေ့မထားအောင်သူတို့ကလှုပ်လာပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံကိုမြန်မာလွှတ်တော်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်။ဒါဟာ2013ခရဲကစီလာခဲ့တဲ့တရုတ်မြန်မာရေနံပိုက်လိုင်းရဲ့နောက်ဆက်တွဲလို့ဆိုရမှာပါ။တရုတ်တို့ရဲ့ဒီပြန်လည်နှုတ်ထလာတဲ့စိတ်ဝင်စားမှုဟာမြန်မာနိုင်ငံအပေါ်ဂျပန်ရဲ့ကြီးထွားလာတဲ့မဟာဗျူဟာစိတ်ဝင်စားမှုကိုတုံ့ပြန်ဖို့နဲ့တရုတ်တို့ရဲ့ One Belt One Road လို့ခေါ်တဲ့အရှပ်ပတ်လမ်းစီမံကိန်းအောင်မြင်ရေးအတွက်ပဲဖြစ်ပါတယ်။ဂျပန်ဟာမြန်မာနိုင်ငံတွင်းမှာအခြေခံအဆောက်အဦတည်ဆောက်ရေးလုပ်ငန်းတွေကိုကျယ်ယဲပြန့်ပြန့်လှုပ်လာတာပါ။ဒီလူရက်တွေဟာတရုတ်တို့ရဲ့စိတ်ကိုပိုမိုဆွာပေးသလိုဖြစ်လာစေပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံဟာတကယ့်လက်တွေ့မှာစီးပွားရေးအရာအကျိုးများဖြစ်ထွန်းနိုင်ပါမလား၊လူမှုရေးအရာရှင်သန်နိုင်ပါမလားဆိုတာကတော့မေ့စရာမေးခွန်းတွေအများကြီးရှိနေပါတယ်။ဒေသခံပြည်သူတွေရဲ့ကန့်ကွက်မှုကိုဂရုမစိုက်ဘဲမြန်မာစစ်တပ်ကထင်းသလိုလှုပ်လို့ရတဲ့အချိန်ကာလကုန်ဆုံးခဲ့ပြီဖြစ်ပါတယ်။အထူးစီးပွားရေးဇုံတွေအလုံးလူလိုဟာအောက်ခြေအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒါကြောင့်တရုတ်တို့အနေနဲ့ဒီလိုအထူးစီးပွားရေးဇုံတည်ဆောက်ရေးလုပ်ငန်းကိုစွန့်စားပြီးလုပ်မယ်ဆိုရင်တော့ကြောက်ဖြူဟာလည်းပဲမြစ်ဆုံနောက်ကိုလိုက်ရမယ်အလားအလာရှိနေရဲဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေနားဆင်ရပြီးတဲ့နောက်အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင်
နဲ့တင်ပြမယ် idiom အတုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက d a l i g h t daylight ကနေ့ခင်းကြောင်တောင် r o b b e r y robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး scribe လုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီတော့ဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကျွန်တော်ဓမြတိုက်တယ်ဆိုရင်ဘန်စကာဒီဘေကတည်တည်ကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီဒပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကျွန်တော်ပြောင်းဓမြတိုက်တာစီမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဇီကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ရပါအောင်မယ်။ဇန်နဝါရီလ16ရက်နေ့ကထိုင်ဝမ်မှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိအတိုက်အခံ DPP ခေါ် Democracy တိုးတက်ရေးပါတီခေါင်းဆောင်ဆိုင်ဝမ်အနိုင်ရခဲ့ပါတယ်။နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတတဦးဖြစ်လာမဲ့သူအနေနဲ့ထားရှိတဲ့ခံယူချက်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတလလတန်ကစူးစီးတင်ပြထားပါရရှင်။
ကျင်းကျင်းရှင်ကျူတဲ့ကြော
က်ဒီမိယူကောက်ဝေးရလဟာထိုင်ဝမ်လူလူရဲ့ဆန္ဒကိုထင်ဟပေါ်လွင်စေတာဖြစ်ပါတယ်။23သန်းရှိတဲ့ထိုင်ဝမ်ပြည်သူတွေရဲ့ဆန္ဒဖြစ်ပါတယ်။ဒီမိုကရေစီအမျိုးသားရေးနဲ့နိုင်ငံတကာနယ်ပယ်မှာနေရာရရှိရေးအပြည့်အဝလေးစားဖို့ဖြစ်ပါတယ်။ဖိနှိပ်မှုမှန်မြဟာလေတရုတ်ပြည်မကြီးနဲ့ဆက်ဆံရေးတည်ငြိမ်မှုကိုထိပ်ပါစေမှာဖြစ်ပါတယ်လို့ဇန်နဝါရီလ16ရက်နေ့ကထိုင်ဝမ်ရဲ့တမိုင်းတင်တမရရွေးကောက်ပွဲမှာအနိုင်ရရှိလိုက်တဲ့ထိုင်ဝမ်ရဲ့အမျိုးသမီးကောင်ဆောင်ဂျိုင်အင်ဝမ်ကပြောကြားသွားတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ဝင်ရောက်ရွေးချယ်ခံခဲ့ရတဲ့အသက်60အရွယ်ရှိပြီဖြစ်တဲ့ဂျိုင်အင်ဝမ်နေနဲ့ထိုင်ဝမ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့မှပညာစီပူးခဲ့ပြီးထိုင်ဝမ်တက္ကသိုလ်ကဥပဒေဘွဲ့အမေရိကန်ထင်ကရကော်နော့တက္ကသိုလ်ကမဟာဥပဒေဘွဲ့နဲ့လန်ဒန်စီးပွားရေးတက္ကသိုလ်ကပါရဂူဘွဲ့တို့ကိုရရှိထားသူဖြစ်ပါတယ်။သူအနေနဲ့ထိုင်ဝမ်မှာတာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်လို့လေအမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာရေးဌာနအကြီးတန်းအကြံပေးဘော်နီဂလီဆာပြောကြားခဲ့တာကတော့
Dr. Tsai is chairperson of the Democratic Progressive Party of Taiwan. Dr. Tsai has served her nation in a number of different capacities.In the 1990s, she was a keen
Dr. Tsai ha, Taiwan Democracy Do Day Party ye awkatha phit par de. Tu a ni ne Taiwan atwe Taiwan amyo myo ko than saung kae tu ba. 1990 nit twei dong ga WTO gaba kong twin yi phwe ji ko Taiwan win kwen ya ye atwe u saung pi swin nwe kae tu le phit par de. Tu ha Tamara Hong Lee Tan Wei le that ga amyo sa long chung yi achan pe pauk ko phit kae bi Chan Shui Bian so a le that ma le Tiyuk Pi ma yi ya council ma awkatha phit ne than saung kae tu phit par de.2004ခုနှစ်မှာသူဟာ DPP ပါတီကိုဝင်ခဲ့ပြီးဥပဒေလွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။နောက်နေမှာတော့သူဟာဒုတိယသမ္မတဖြစ်ခဲ့တာပါ။2008ခုနှစ်ကနေ2012ခုနှစ်အထိသူဟာ DPP ရဲ့ပါတီဥက္ကဋ္ဌဖြစ်ခဲ့ပြီး2012ခုနှစ်မှာတော့သမ္မတရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ခဲ့ပေမဲ့ရှုံးနိမ့်ခဲ့ပြီး2016ခုနှစ်မှာလည်းသမ္မတလောင်းဖြစ်နေဝင်ပြီးရှင်ပြိုင်မှာဖြစ်ပါတယ်
။ချိုင်ဝမ်နေနဲ့2012ခုသမ္မတရွေးကောက်ပွဲဝင်စဉ်ကအရေးရှုံးနိမ့်ခဲ့ပြီးမဲ့လို့လေခုတစ်ခါမင်းဆန္ဒရှင်တွေတဝက်ကအသက်40အောက်ဖြစ်ကြတဲ့လူငယ်တွေမဲပေးတဲ့အခါမှာအနိုင်ရရှိသွားတာဖြစ်ပါတယ်။သူနဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ အာနာယမြို့သားရေးပါတီကသမရကိုစီလောင်းအဲရစ်ချူကတော့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်ပြီးသူ့ရဲ့အရေးရှုံးနိမ့်မှုကိုဝန်ခံကသူ့ရဲ့ပြိုင်ဘက်အနိုင်ရရှိမှုကိုကြိုဆိုလိုက်ပါတယ
်ပိုက်ရှင်တို့衷心祝福自我检讨自我替力徹底反省
ကျွန်တော်ရှုံးနေပါတယ်ကျွန်တော်ရဲ့ပြိုင်ဘက်ကိုလည်းလိုက်လိုက်လေးလေးချီချူးဂုဏ်ပြုပါတယ်ကျွန်တော်ဖြစ်ပျက်ခဲ့သမျှကိုပြန်လည်သုံးသပ်ပြီးကိုကိုကိုစည်းစဲကြည့်မှာဖြစ်ပါတယ်ထိုင်ဝမ်ရဲ့ဒီမိုကရေစီသမိုင်းမှာအားလုံးအထူးတကွစတဲ့တဘိုးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာအနိုင်အရှုံးတွေကရှိစမြဲပါဒါပေမဲ့ထိုင်ဝမ်ရဲ့အနာဂတ်ကိုတော့လက်လွတ်ဆုံးရှုံးမခံနိုင်ပါဘူ
းမစ္စတာအင်ဝမ်အနေနဲ့ပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုဝါရှင်တန်ရှိ CSIS ကိုနိုင်ငံတကာမဟာဗျူဟာရေးဌာနကိုရောက်ရှိစဉ်ထိုင်ဝမ်အတွက်သူ့ရဲ့မျှော်မှန်းချက်တွေကိုပြောကြားခဲ့တာရှိပါတယ်ထိုစဉ်ကသူဟာ DPP ခေါ်ဒီမိုကရက်တစ်တူတည်ရေးပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့အပြင်သမရကူစေလောင်းဖြစ်လေသူ့ပါတီကအမိတင်သွင်းခြင်းခံထားရသူဖြစ်ပါတယ်။ဒါကြောင့်လေသူ့အနေနဲ့သမရကူစေလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းရာမှာအကဲဆတ်မှုတွေရှိတဲ့အကြောင်းကိုဝန်ခံခဲ့ပါတယ
်။ As a presidential candidate, I have to be ready to deal with rising domestic and external challengesranging from the gradual erosion of freedom and democracy to an increasing
threat to the Taiwan Strait. ဒီတိုးနေတဲ့ Taiwan ကရင်ဆိုင်နေတဲ့အကဲဆတ်မှုတွေကိုတာဝန်ယူဖြေရှင်းပေးဖို့စဉ်းစားရမှာဖြစ်ပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီအခွင့်အရေးတွေစိတ်သုံးနေတာကအစ Taiwan အနေနဲ့စီးပွားရေးရကိုယ့်ခြေထောက်ပေါ်ကိုယ်ရပ်နိုင်စွမ်းလျော့နေလာတဲ့အချက်တွေပါ။အကဲဆတ်မှုတွေကိုရင်ဆိုင်ရမှာကျမတို့အနေနဲ့အာရှရဲ့စံထားချက်တည်တွေကိုပုံဖော်နေတာဖြစ်ပြီးဒီမိုကရေစီမှာအလုံးပါဝင်နိုင်မှုနိုင်ငံရဲ့စီးပွားရေးမှာအလုံးပါဝင်သာဓုတည်မြခံစားနိုင်မှုနဲ့လူမှုရေးရာတရားမျှတမှုရှိဖို့အပြင်အပြန်လန်အဖြစ်ငြိမ်းချမ်းရေးဆက်ထိန်းသိမ်းနိုင်မှုဖြစ်ပါတယ်လို့ချိုင်အင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်တရုတ်ပြည်မကြီးက1990ခုကဆုံးဖြတ်ချက်အရထိုင်ဝမ်ရဲ့လွတ်လပ်မှုကိုဆန့်ကျင်တာဖြစ်ပြီးဒီကရက်ဆိုရတွေကတရုတ်နိုင်ငံနဲ့နှွေးထွေးတဲ့ကုန်သွယ်ရေးသဘောတူညီမှုရယူခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လေသူကအခုလိုဝေဖန်လိုက်ပါလေ
As noted by some prominent international organizations freedom of speech freedom of press and human rights have been on a steady decline in the last few years in March last year the undemocratic nature of the
last ထုတ်ဖော်ပြောဆိုခွင့်ဒီနလခွေနဲ့လူအခွင့်အရေးတွေဟာလွန်ခဲ့တဲ့နှစ်တွေအတွင်းမှာတဖြည်းဖြည်းကျဆင်းလာခဲ့တာတွေ့ရပါတယ်။2014မှာကဒီမိုကရေစီမဆန်ပဲတရုတ်ပြည်မကြီးနဲ့ကုန်သွယ်မှုသဘောတူညီမှုရယူလိုက်တာကြောင့်ကန့်ကွက်မှုတွေထွက်ပေါ်ခဲ့ပါတယ်။အစိုးရအနေနဲ့ထင်သာမြင်သာမရှိဘူး၊ပွင့်လင်းမှုမရှိဘူးဆိုရင်အခက်အခဲတွေရင်ဆိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီအနည်းရကင်တွယ်ဖြစ်ရှိမယ်ဆုံးဖြတ်ချက်တွေချရမှာအများဆန္ဒခံယူမယ်ပြည်လူလူကမပြတ်ဆောင်ကြည့်မယ်ဆိုရင်အစိုးရအနေနဲ့တာဝန်သိတတ်လာမှာဖြစ်တယ်လို့ပိုပြီးလဲထီရောက်မှုရှိပါတယ်။ဒါကိုကျမသမရဖြစ်ရင်ဦးစားပေးထမ်းဆောင်သွားဖို့အဆင်သင့်ရှိပါတယ်လို့ဂျိုင်းအင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒီနောက်သူဟာခေါင်းဆောင်ဖြစ်ခဲ့ရင်ထိုင်ဝမ်ရဲ့စီးပွားရေးနဲ့စီးအကောင်လာဖို့ကြိုးပမ်းသွားမယ်လို့ခုလိုပြောခဲ့ပါတယ်
။ For Taiwan's economy to be more competitive and our democracy stronger.We need to build
Taiwan ရဲ့စီးပွားရေးဈေးကွက်မှာပိုရှင်ပြိုင်နိုင်ဖို့နဲ့ဒီမိုကရေစီလဲပိုရှင်သန်စေဖို့ကျမတို့အနေနဲ့ Taiwan ရဲ့လူကြုံရေးနဲ့ငြိမ်းချမ်းရေးထိန်းသိမ်းနိုင်ဖို့စစ်တိုက်အင်အားဖြည့်ဖို့လိုအပ်ပါတယ်။ဒါအပြင်နိုင်ငံတကာရေးရမှာလဲအဓိပ္ပာယ်ရှိပြီးထိရောက်တဲ့ပါဝင်ကူညီမှုတွေဆောင်ရွက်ပေးခြင်းအဖြစ်ဒီတန်တရာမှာပိုပြီးအားကိုးရတဲ့မိဖက်နိုင်ငံဖြစ်လာနိုင်ပါတယ်လို့ချိန်အင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင် Taiwan ခေါင်းဆောင်ဒီပိတာပိုလေသူကဂရိပေးသွားပါလေ
A leader must take into account public consensus when making decisions.
ကောင်းဆောင်သူဆိုတာဟာဆုံးဖြတ်ချက်တွေချရမှာအများဆန္ဒကိုထည့်သွင်းစဉ်းစားဖို့လိုအပ်ပါလေ။ထိုင်ဝမ်မှာအများလက်ခံထားတာကလက်ရှိတရုတ်နှစ်ပြည်တော်စနစ်ဖြစ်ပါလေ။ဒါကြောင့်ဒီအယူဆကိုဆက်လက်လက်ခံဖို့ကျမမကြသည်မီလက်တွေတွင်ကမကြခဏပဲပြောကြားခဲ့ပါလေ။ဒါဟာအလုံးအကျိုးတွေအကောင်းဆုံးပါပဲ။ဒါကြောင့်ကျမကိုသမရဖြစ်ရွေးကောက်တင်မြှောက်မယ်ဆိုရင်တရုတ်ပြည်မကြီးနဲ့ငင်းချမ်းနဲ့ဆက်ဆံရေးကျမပေါ်ဆောင်သွားဖို့ကြိုးပမ်းမှာဖြစ်ပါတယ်။ထိုင်ဝမ်ပြည်သူတွေရဲ့ဆန္ဒအပြင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလည်းဖြစ်ပါတယ်လို့ချိုင်အင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ထိုင်ဝမ်သားတွေနေနဲ့က ကိုချမကိုဖန်တီးနိုင်ဖို့လေသူကြိုးပမ်းသွားမယ်လို့ဂျိုင်အင်ဝမ်ကကြေပေးခဲ့ပါတယ
် Most importantly I will also strengthen our democratic institutions and uphold the rights of
people. ကျွန်မအနေနဲ့ထိုင်ဝမ်သားတွေရဲ့ဒီမိုကရေစီအဆောက်အုံအားကောင်းစေဖို့ပြည်သူတွေသူတို့ကံကြမ္မာကိုဆုံးဖြတ်ပေးရမှာလွတ်လပ်ပြီးအကြောက်တရားကင်းဝေးစွာနဲ့ဆောင်ရွက်ပေးနိုင်ကြဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါအပြင်စီးပွားရေးအကျိုးခံစား권တွေကလည်းထိုင်ဝမ်သားတွေအတူမျှဝေခံစားနိုင်ကြဖို့ဆောင်ရွက်ပေးသွားဖို့အရေးကြီးပါတယ်လို့ဂျိုင်အင်ဝမ်ကကြေပေးသွားတာဖြစ်ပါတယ်။မီလာမှာစတင်သမရယာတူးတာဝန်ထမ်းဆောင်မဲ့ဂျိုင်အင်ဝမ်အနေနဲ့အရှေ့အာရှမှာတောင်ကိုရီးယားသမရပတ်ကြောင်ဟေအပီဒုတိယမြောက်အမျိုးသမီးသမရဖြစ်လာမှာပါ။ဒါကြောင့်2016ခုနှစ်ဟာအမျိုးသမီးတွေရဲ့နှစ်ဖြစ်တယ်ဆိုတဲ့လက္ခဏာဗေဒပညာရှင်ဆန်ဇာနီဘူးရဲ့ဟောကြားချက်ကမနီမလားဆိုတာကိုတွေးမိပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။မြန်မာနိုင်ငံပါဝင်ကဘာတီးပြည်မှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွာတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမားသလိုမိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့လူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောလူတွေအတွက်ကောင်းသောအကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါတယ
်အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်
အကန့်ဒေတာမှာဆယ်ရန်ရာကြီးတွေနဲ့အစွမ်းကုန်တူးဖော်နေကြတာကြောင့်တဘာဝဝင်းကျင်ကအတော့ကိုပျက်စီးနေတာပါဒါကိုပြန်လဲထိန်းသိမ်းဖို့အတွက်ဘာတွေလုပ်တယ်ပါလဲတဘာဝဝင်းကျင်အကြံပေးနဲ့စိန်လန်းအမိမြေဥက္ကဋ္ဌဆရာဦးဝင်းမျိုးသူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါအကန့်ဒေတာတွင်ကြောက်စင်းတူးဖော်မှုတွေအလွန်ကြုံလုပ်နေတာကြောင့်အခြေအနေဆိုးနေတဲ့တဘာဝဝင်းကျင်ကိုထိန်းသိမ်းနိုင်ဖို့အတွက်အခုအစိုးရအသစ်ဖြစ်တဲ့တာဝန်ယူရတော့မယ် NLD ပါတီကဒေတာရင်းပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဟာထိရောက်မှုဘယ်လောက်ရှိပါသလဲ
ဒီကျောက်စင်းလုပ်ငန်းကဒီဥတွေထက်မှာရှိကြတဲ့အခွေကြီးတွေရနေပြီးတော့အကုန်ကင်တွယ်ပြီးလုပ်နေတာဆိုတော့နီးလန်းကြတဲ့ဥတွေနဲ့လုပ်ဖို့တော့အဓိကချိန်ကုန်နေရအဲ့ဒါပဲအဲ့တော့တော်တော်ခက်တယ်အဲ့တော့နောက်တစ်ခုကအဲ့ဒါဒီတစ်ခုလုံးကိုပြင်ချင်းအောင်လုပ်မယ်ဆိုတော့ကျွန်တော်မြင်တာကတော့ planning ပေါ့ဗျာ mind down planning ပေါ့ဒီမိုင်းမျိုးတော့ဝင်နေပါလေလုတ်ပြီးတော့မှသူတက်ဆိုင်ရာလုတ်ွက်လိုက်ကိုပဝင်းရှင်ဒီမှန်ခံကုန်မှုကြီးလုတ်ရမှာအဲ့တော့အဲ့ဒါကြီးလုတ်ဖို့ဆိုတော့ကျွန်တော်ဆောင်ရွက်အဓိက challenge ကတော့ဘာလို့ဥပဒေချက်မှရှိနေတဲ့ဖွဲ့စည်းရေးလူပုဂ္ဂိုလ်တွေပိုင်တဲ့ကုမ္ပဏီတွေလုတ်နေတာဖြစ်တဲ့အတွက်တော်တော်ကိုခဲရင်နေတယ်တော်တော်လည်းပဲခဲရင်လို့မလုပ်ရဘူးဆိုတာလည်းမဟုတ်တဲ့အတွက်ဒါကတော့အခုရွေးချယ်တင်ပြခံစားရတဲ့เนาะပါတီတစ်ခုအနေနဲ့တွားပြီးစပြီးစည်းရုံးခြင်းဟာပြည်သူလူထုရဲ့mobilization ပေါ်ယုံကြည်မှုပါလာမယ်ဆိုရင်တော့ပြည်သူတွေရေးပါလာမယ်ဆိုရင်တော့ဒါတစ်ချိန်မှာအောင်မျိုးတွေကိုထောက်ပံ့ဖြစ်မယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ခုနေမှာဟိုထိရောက်တယ်မထိရောက်ဘူးဆိုတော့ပြောဖို့ကတော့နည်းနည်းခက်ပါသေးတယ
်ဟုတ်ကဲ့ပါဆရာပုံနေကြည့်ရတာအော်တော်တော်လေးကိုအချိန်နေဆိုးပါတယ်ဆရာဟိုကောင်းကင်ဓာတ်ပုံနေကြည့်တဲ့အခါမှာလည်းတော်တော်လေးကိုနှစ်ပိုင်းအတွင်းမှာပဲတော်တော်လေးကိုပျက်စီးနေတာတွေ့ရပါတယ်ဒီချောင်းရည်တွေအစသဘောပေါက်ချင်းထိမ့်သိမ့်ဖို့အတွက်ဆိုရင်ဖားကန်ဒေတာအတွက်ဘာနေစပြီးတော့လောက်အောင်လို့ဆရာမြင်ပါလဲဆရာ
အဓိကကျွန်တော်ဆောင်းကပြောသလိုပေါ့ဗျာတော့ဒီ mind down plan ကိုရင်လောက်အောင်လို့ကျွန်တော်ပြောတာပါเนาะအဲ့တော့ဒါကျွန်တော်တို့ဒီ nature resource charter လို့ပြောတဲ့ဒီသဘောဝရင်းမြစ်ကိုဖွဲ့စည်းပုံပေါ့ဗျာဒါကျွန်တော်တို့ Oxford University ကနေပြီးတော့เนาะသူတို့အဆိုပြုရဲ့နိလန်းလို့ပြောရင်ကျွန်တော်တို့ရဲ့ဒီသံသရာအရင်းအမြစ်ဘလောက်ရှိလဲဆိုတာကိုကျွန်တော်တို့ကတေချာသိအောင်လို့ပြန်ပြီးတဲ့ information ကိုဒါ public information public disclosure လို့ခေါ်လို့ရတယ်။ကွက်ပြီးတော့ဝန်ကြီးဌာနတခုတွေကနေပြီးတော့ယူထားလို့မရဘူး။ပြီးတော့မှရတဲ့ရထိုက်တဲ့ data လုပ်ငန်းရှင်တွေရောက်အောင်ဒီ question တွေနည်းနည်းရအောင်လို့လက်တိတ်ထူပြီးပေးတာမဟုတ်ဘူး။ဒါမျိုးတွေပြန်လုပ်ရမယ်။လုပ်ပြီးတော့မှစီမံခန့်ခွဲနေတဲ့နေရာမှာပြည်သူတွေပါဝင်တဲ့စီမံခန့်ခွဲမှုအဖွဲ့တွေပြီးတော့ဆောင်းအပြောတဲ့တေချာနှိကြတဲ့ပတ်ဝန်းကျင်လေးလာဆန်းစစ်မှုတွေပြန်လုပ်မရဘူး။တေချာ resource status ကို assessment ပြန်လုပ်ပြီးမှထုံးမဲ့ပိုင်းမထုံးမဲ့ပိုင်းလို့ query မှာအပေါ်မှာမူတည်ပြီးမှမြို့ကနားသားဘယ်နှွှေဒါလေးချင်းပြန်လောက်ရမယ်အဲ့တော့ကျွန်တော်အမြင်ကတော့လောလောဆယ်မှာတော့ဒီကင်ွယ်ဘူးကအခုသွားနေတာတွေကတော့ကျွန်တော်တို့ကျွန်တော်တို့လိုစီးမီတို့မီတွေပဲဖြစ်မှာပဲရက်ကိုရက်ထားမှရမယ်ရက်ပြီးတော့ပြန်ပြီးတော့ဒီလိုမျိုးစီမံမှတာလည်းကျွန်တော်အခုဆောင်းပြောတဲ့
ဟိုပြဿနာတွေကိုဖြေရှင်းလို့နှိမ့်လိုက်ရမယ်အဲ့ဒါကြတော့ကုမ္ပဏီတွေကိုလည်းလည်းပါဝင်ဖို့လိုတယ်အဲ့တော့သူတို့ကိုလည်းစီယုံပြောဆိုဆောင်ရွက်ဖို့ကလိုတယ်သူတို့ကလည်းအင်အားကြီးမားတဲ့ကုမ္ပဏီတွေဖြစ်နေတဲ့အတွက်ပေါ့နော်သူတို့မြင်တာဥပိုင်းဥပစာပါနေတယ်သူနဲ့ဆက်နေတဲ့ကုမ္ပဏီတွေချို့ဝါကုမ္ပဏီတွေဒီလိုပါနေတယ်သူတို့ဘယ်လောက်ထိလိုက်ပါလာမလဲဆိုတော့ကျွန်တော်ထင်တယ်သူတို့ဘာမှလည်းနိုင်ငံရေးကြောအားတစ်ခုတော့လိုမယ်ထင်တယ်အဲ့တော့ဒါကတော့ကျွန်တော်အောက်ခြေစင်နဲ့လုံးလို့ပြီးနေကြတာမဟုတ်ဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆရာတကယ်လို့ပေါ့နော်ဒီအခုလုပ်နေတဲ့ company တွေဒီပတ်ဝန်းကျင်နဲ့ဒီ data ကံတွေအကုန်လုံးပူးပေါင်းပါဝင်မယ်လို့ပြောလာခဲ့တယ်ဆိုလို့ရှိရင်ဘယ်နေရာစပြီးခိုင်မှာမလဲဆရာဘာဖြစ်လို့လဲဆိုတော့အခုဆိုရင်ဥရုချောင်းဒီချောင်းတစ်ချောင်းလုံးကလည်းတော်တော်ပျက်စီးနေပြီမြေကြီးတွေလည်းအကုန်လုံးတူးထုတ်ထားတယ်ဒီတောင်တွေကလည်းပြိုဒီရင်တွေကကျောက်နေနေမှာတောင်တွေဖြစ်ဆိုတော့ဒီလိုမျိုးဒီပတ်ဝန်းကျင်တဘာဝပတ်ဝန်းကျင်တော်တော်လေးကိုအပြောင်းလဲနေဖြစ်နေတဲ့နေရာမှာပထမဦးဆုံးဘယ်ကနေစကင်ဖို့လိုတယ်လို့ထင်ပါလဲဆရာဆောစောဆရာပြောလို့ပေါ့နော်ဒီ mind down plan လို့ချပြီးဘာလုပ်ဖို့လိုပါလဲဆရာ
မျိုးကိုရွှေ့ရမှာကျွန်တော်မြင်တာတော့လေမျိုးကိုရွှေ့ဖို့လိုတယ်ခုကသူကအဲ့တနယ်လုံးကကိုသူကကြောက်စိမ့်ရှိတယ်လူကြီးဆရာတော့တော့တယ်သူအိမ်နေသေးတယ်ရှင်များဟာဒီအောင်မှာကြောက်ကြီးနေတယ်ဆိုလူတွေကလည်းပြောင်းပြီးတူးကြတာပဲလေအဲ့တော့ဘွတ်ထနေတာပေါ့ဗျာဟိုနာတူဒီနာတူဆိုတော့ဘလို့မစနစ်ကြံဖြစ်တဲ့ခါကျတော့ဒီမပုံးကြီးဒီမှာရေသွားရေလာပြီးပြုဖို့ရေအမှိုက်ဒီမြေစာတွေပြုဖို့တွေကချက်လာအဲ့ဒါမှမလုပ်တဲ့ခါကျတော့နောက်ကုန်ကြီးကလည်းကိုရလို့ဆိုတဲ့လုပ်တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ဒါ accumulated environment impact ဖြစ်သွားတာပေါ့ဒါကြောင့်ပထမရန် data season ဆိုရင်ကျွန်တော်ပြီးရင်မျိုးကိုရွှေ့ပြရမယ်ဒီတော့ဒီကေကိုဒီ mine extraction နဲ့ဟိုကျွန်တော်ရောက်ဘူးတာ2000လောက်2009လောက်ရလာမြေရောက်ဘူးတာသူ့ပေါ့အဲ့တော့ကတော့တော်တော်ဆိုးနေပြီတော့အခုဆိုပိုဆိုးမှာပေါ့ကျွန်တော်မြင်ရတဲ့ကားကြီးတွေအောင်နော်အဲ့မှာကျွန်တော်တို့ကပြည်သူတွေနဲ့ဆွနေဘူးလောက်ဘူးလေလောက်ဘူးတဲ့ခါမှာသူတို့ပြောတဲ့ဟာတွေကဒီချက်တွေပဲသူတို့ဒီ union နဲ့ engine တွေကိုတတ်တ်ကိုပြန်ပြီးတော့အရင်ဆုံးဖယ်ထုတ်ဖို့လိုတယ်နော်ပြီးတော့မှသူရဲ့ infrastructure development ကြီးပြန်လုပ်ဖို့လိုတယ်အတွားမဲ့လမ်းကြီးတော့ဆောင်လို့ဒီရေတော်လက်ကြောင်းကြီးပြင်းတဲ့နေရာတွေနောက်ဒီမြေတွေကိုပြန်ပြီးဖို့မယ်ဆိုလဲစနစ်ကြပြန်ဖို့ဖို့ပေါ့နော်အဲ့ဒါတွေပြန်တွက်ချရမယ်ဒီကျွန်တော်ထင်ပါတယ်နံပါတ်၁ချက်ကမျိုးရေရွှေ့တာတွေပြည်သူတွေရွှေ့တာတွေကိုရင်းလို့တာကအဲ့ဒီကုမ္ပဏီတွေနဲ့ထိုင်ပြီးတော့သူတို့ကအင်အားကြီးမားတာဖြစ်တဲ့အတွက်နိုင်ငံရေးရှုံ့နှိမ့်ဖို့လိုတယ်ဘယ်လိုလုပ်ကြမလဲဒီတိုင်းဆက်သွားလို့မဖြစ်ဘူးအဲ့တော့သူတို့ကလည်းဒီတိုင်းကန်ထုတ်လို့လည်းမဖြစ်ဘူးအဲ့တော့ပြန်ပြီးတော့ကိုကျိုးစည်းဝါပေါ့ဗျာနော် mutual beneficial ပြီးတော့ဒီလိုအပြန်အလှန်စည်းဝါရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာနော်မကောင်းတဲ့ဟာတွေကိုလည်းဘယ်လိုထိန်းနိုင်မလဲသူတို့ဘက်ကဘယ်လိုပူပေါင်းဟာမလဲဆိုတော့နိုင်ငံရေးရှုံ့နှိမ့်ဖို့တစ်ခုကိုပြန်လုပ်ရဗျအ
ဲ့ဒါဖြစ်နိုင်ပါမလားဆရာ
ပြဿနာတွေကတော့ရှိတာပဲဗျာဒါအဖြေမရှိတဲ့ပုံစံတော့မဟုတ်ဘူးအဖြေခက်တဲ့ပုံစံတွေပဲရှိမှာလေအဲ့တော့ကျွန်တော်တို့အလုံးက willing to solve ပေါ့ဗျာကျွန်တော်တို့ဖြည့်ရှင်းနေတဲ့ဆန္ဒရှိလာရင်တော့ဖြည့်ရှင်းနိုင်တာပဲလို့ကျွန်တော်ယုံကြည်တယ်အဲ့တော့ဖြည့်ရှင်းနေတဲ့ဆန္ဒနဲ့ဖြည့်ရှင်းခြင်းကကျွန်တော်မြင်တာဆိုအောင်ပြောလို့ပေါ့နော် political choice ပဲနိုင်ငံရေးရွေးချယ်မှုပဲအဲ့တော့နိုင်ငံရေးရွေးချယ်မှုကပြည်သူတွေရောသက်ဆိုင်တဲ့လူတွေရောမာဒီစေဟိုးရားတွေရောလုံးမအောင်ရမယ်ခါကျနောက်တော့နိုင်ငံတော်ရဲ့စီးပွားရေးအတွက်လည်းသူကကြီးကြီးမားမားကိုရေးပါတဲ့ကဏ္ဍကြီးတစ်ခုဖြစ်နေတော့လေတကယ်ကိုချိန်ပေးပြီးအဲ့ကျွန်တော်မြင်တဲ့ politicကျွိုက်ဆိုရွေးထုတ်ဖို့လိုမှထင်တယ်ဆိုတော့သူတို့ကိုယ်တိုင်တကယ်အလေးနဲ့ခံယူလာမှသာနင်းကြောင်းလဲနိုင်မှာလေဒါတွေကအင်အားသုံးပြီးတော့ဒါလုပ်လို့ရတဲ့ကိစ္စတွေမဟုတ်တဲ့အတွက်တော်တော်ခက်သွားတယ်ဗျအဲ့တော့ဤပေါင်းစုံတော့တောင်းရမှာပဲကျွန်တော်တို့ပညာရှင်တွေဘက်ကလည်းဘာကြောင့်လုံးတင်နေမလုံးတင်နေဆိုတဲ့အချက်လက်တွေပြည့်စုံအောင်ပြောဖို့လိုတော့လူတို့ရဲ့စန္ဒနဲ့ဓာတ်တွေကိုဖော်ထုတ်ဖို့လိုတယ်နောက်တစ်ခုကပါဝင်ပတ်သက်သူတွေရဲ့တက်တာဆုတ်တာရှိမယ်အခင်းချင်းတခုကိုလည်းဖန်တီးပေးမှသာလင်သူတို့ကနော်ရေရှည်ကောင်းကျိုးကိုမျှော်ပြီးတော့ပူပေါင်းပါဝင်မယ်ခင်ဗျ။เนาะဒါကြောင့်ကျွန်တော်ကဆောင်းလို့တကယ်ကိုလေးနဲ့ပြောနေတာ another political round table discussion ကတော့လို့ရလို့တဲ့ခါမှာဆောင်းအောင်လို့တာမန်အစ်စ်နဲ့တွေမရဘူးဒါဒေါ်စုရဲ့ဒါပြည်သူရဲ့เนาะထောက်ခံမှုကိုရတဲ့လူတွေကိုယ်တိုင်ကိုယ်ကကိုဦးဆောင်ဖြစ်ရှင်းမှသာလင်ကျွန်တော်အပြေစရမယ်ခင်ဗျ
။ Share ဦးဝင်းမျိုးစုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်တယ်လို့အခုလိုစနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါလိမ့်ရှင်။တောက်တာရှင်တွေအခုနားဆင်နေရတာကတော့ VOA America အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေဖြစ်ပါရဲ့ရှင်။
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ခေတ်စ်ကျွန်စနစ်လို့ခေါ်တဲ့လူမောင်ခိုကူးခြင်းဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဖြစ်ပေါ်နေတဲ့ဒေါ်လာတန်ထောင်ပေါင်းများစွာရရှိနေတဲ့ရာဇဝမှုလုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းကအစိုးရတွေမတည်ငြိမ်မှုဖြစ်ပေါ်စေသလိုအကျင့်ပျက်ချဆမှုကိုအားပေးအားမြောက်ပြုရာရောက်စေတဲ့အတွက်လဲတန်းပြစ်တစ်ခုကြီးပွားတိုးတက်ဖို့အဟံအတားဖြစ်စေပါတယ်။လူမောင်ခိုကူးမှုကတစ်ဆင့်တခြားရာဇဝမှုလုပ်ငန်းတွေဖြစ်တဲ့ မူရီစေဝါနဲ့လက်နက်မောင်းခိုကူးမှုတွေကိုထပ်ဆင့်ဖြစ်ပေါ်စေပါတယ်အဲဒီလိုမောင်းခိုလုပ်ငန်းတွေကရရှိတဲ့ငွေတွေနဲ့အကြမ်းဖက်သမားတွေဟာသူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေအတွက်အသုံးပြုကြတာဖြစ်ပါတယ်လက်ရှိအချိန်မှာတကမ္ဘာလုံးအတိုင်းအတာနဲ့လူမောင်းခိုကူးခံရသူတန်း20လောက်ရှိတယ်လို့ခန့်မှန်းသိရှိရပါတယ်လူသားတွေအကြအမြင့်တွယ်နေတဲ့ဒီလူမောင်ခိုကူးတဲ့လုပ်ငန်းကနေကင်းလွတ်နိုင်တဲ့နိုင်ငံမရှိပါဘူး။အမေရိကန်ပြည်ထောင်စုဟာလူမောင်ခိုကူးခံရသူတွေတင်ပို့ခံရတဲ့ထိတ်တန့်ဦးစားပေးနိုင်ငံတစ်ခုဖြစ်တယ်လို့အာရမလိုအားပေးခိုင်းစင်မှုကရရှိတဲ့ကုန်ပစ္စည်းတွေအဓိကတင်ပို့တဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အမေရိကန်နိုင်ငံထဲမှာအရင်စလုပ်ကြရမှာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကအစိုးရအဖွဲ့အစည်းတွေပုံမအားကောင်းလာအောင်သမ္မတဘရက်အိုဘားမားကစတင်လှုပ်ဆောင်ခဲ့ပါတယ်။ဒီခေတ်တကျွန်းစနစ်ကိုတိုက်ဖြတ်နိုင်ဖို့အတွက်အမေရိကန်အစိုးရအဖွဲ့အစည်းတွေကစတင်လှုပ်ဆောင်ရမယ့်နေရာလေးခုကိုဦးစားပေးသတ်မှတ်ခဲ့ပါတယ်။အရာတွေကတော့တရားဥပဒေစိုးမိုးမှုလို့ခေါ်တဲ့စုံစမ်းစစ်ဆေးမှုလူမောင်ခိုကူးသူတွေကိုဖမ်းဆီးအရေးယူတာကျမရေးဆောင်ရှောက်မှုနဲ့စိတ်ဝင်စားခံစားနေရတဲ့လူမောင်ခိုကူးကံရသူတွေကိုအကူအညီပေးတာအာရမခိုင်းစစ်မှုကိုအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေအမေရိကန်နိုင်ငံအတွင်းဝင်ရောက်မလာနိုင်အောင်ဟန်တာကာကွယ်တဲ့အနေနဲ့ကလေးငယ်တွေရဲ့လူမှုဖူလုံရေးအတွက်ကူညီဆောင်ရွက်ပေးတာ outreach လို့ခေါ်တဲ့လူမောင်ခိုကူးမှုဖြစ်ပွားတဲ့နေရာတွေကိုတွားရောက်ပြီးဒီပြဿနာဘလောက်ကြီးမားတယ်ဆိုတာနဲ့ပတ်သက်လို့လူမှုအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်တာအစိုးရအဖွဲ့အစည်းတွေကိုတင်နန်းပို့ချတာနဲ့အများပြည်သူအားလုံးကလူမောင်ခိုကူးကံရသူတွေဘယ်သူတွေဖြစ်တယ်ဆိုတာကိုသိရှိနားလည်နိုင်အောင်လှုပ်ဆောင်တာတွေပါဝင်ပါတယ်ဒီလုပ်ငန်းတွေအားလုံးဟာသမ္မတအိုဘားမားကဇန်နဝါရီလဟာအမျိုးသားကျွန်းစနစ်နဲ့လူမောင်ခိုကူးမှုဟန်တာရေးလအဖြစ်သတ်မှတ်ဆောင်ရွက်နေတာရဲ့တစိုက်တရေတာအဖြစ်နဲ့လှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်။အခုနှစ်အတွက်သမ္မတအိုဘားမားကထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုရဲ့ထောင်လိုင်းရေးအဖွဲ့တွေဟာလူမောင်ခိုကူးသူတွေကိုသိရှိနိုင်အောင်အစအစတုံးမြင့်လှုပ်ဆောင်နေကြောင်းသူတို့ရဲ့ကွန်ရက်တွေကိုဖျက်ဆီးနိုင်အောင်ရဲတပ်ဖွဲ့ကလည်းစ조사ဆောင်ရွက်နေကြောင်းအစိုးရရှိနေတွေကလည်းလူမောင်ခိုကူးသူတွေကိုအပြစ်ပေးအရေးယူနေကြောင်းနိုင်ငံခြားကနေရောက်လာကြတဲ့အလုသမားတွေနားလည်သဘောပေါက်အောင်ပြည်တွင်းဥပဒေတွေကိုတင်းကျပ်စွာပြဋ္ဌာန်းဆောင်ရွက်နေကြောင်းသမ္မတအိုဘားမားကပြောပါတယ်။ဒါအပြင်လူမောင်ခိုကူးမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုဟန်တားနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာတကမ္ဘာလုံးမှာဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်အောင်နဲ့စီးပွားရေးတိုးတက်နိုင်အောင်စ조사ဆောင်ရွက်နေကြောင်းအမေရိကန်ပြည်ထောင်စုအတွင်းလူမောင်ခိုကူးမှုပပအောင်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတကမ္ဘာလုံးမှာဖြစ်ပေါ်နေတဲ့လူမောင်ခိုကူးမှုတွေကိုအမြင့်ပြတ်ချိန်မွှန်းနိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်နေကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျွန်တော်တို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။စနေနေ့ညပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်တွေကိုနားဆင်ကြရမှာပါရှင်။အခုအစီအစဉ်ဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့တက်ကကြေညာပေးပါဦးမယ်ရှင်
။မြန်မာနိုင်ငံမှာနိုင်ငံအချင်းသားတချို့ကိုအစိုးရကပြန်ပြီးလှုပ်ပေးမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပေမယ့်ကြံနေသေးတဲ့နိုင်ငံအချင်းသားတွေအားလုံးကိုပြန်ပြီးလှုပ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံအချင်းသားတွေပြန်လှုပ်ပေးဖို့ဆုံးဖြတ်ချက်ဟာအရေးပါတဲ့ခြေလှမ်းပြက်ဖြစ်တဲ့အသိမှတ်ပြုပေးမယ့်ဆက်လက်ဖမ်းဆီးခံရသူတွေရှိသေးဖြစ်တယ်လို့အမှုရင်ဆိုင်နေရသူတွေအများပြားရှိနေတဲ့ပုံမှာစိုးရင်ကြောင်းနဲ့ဒီလူတွေအားလုံးကိုပြန်ပြီးလှုပ်ပေးဖို့ရန်ကုန်အမေရိကန်တန်ရုံးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ VOA American တန် VOA ရုံးချုပ်ရှိရာ Washington DC ပါဝင် American ပြည်ထောင်စုရှေ့ဘက်ခြမ်းမှာအခုတောက်ကြနေညပိုင်းရောက်နေပြီဖြစ်ပြီးနှင်းတွေတပွဲပွဲကျနေပြီဖြစ်တယ်လို့စံချိန်ချိုးလောက်အောင်နှင်းမုန်တိုင်းကျရောက်ဖို့ရှိပါတယ်။ရာသီဥတုဆုံးဝမဲ့အန္တရာယ်ရှိနေတာဖြစ်ပါတယ်။အခုတောင်ပိုင်းက Tennessee Kentucky နဲ့မြောက်ကရိုလိုင်းနားပြည်နယ်တွေမှာနှင်းမုန်တိုင်းကျရောက်ဆင်းရင်တိုက်မှုတွေကြောင့်သေဆုံးသူက5ဦးရှိနေပြီလို့ AP သတင်းကဖော်ပြပါတယ်။အာနာဘန်တွေကတော့အိမ်ထဲကနေအိမ်ပြင်မထွက်ဖို့အတွက်ဆော့ဩထားပါတယ်။တောက်ချာနေနေလယ်ပိုင်းကနေတနင်္လာနေ့အထိကျမယ်နှင်းတွေဟာ Washington DC မြို့တော်မှာနှစ်ပေလောက်ထိရှိနေတယ်လို့လည်းမိုးလေဝသကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။လေပြင်းတိုက်ခတ်တဲ့အန္တရာယ်နဲ့ကမ်းရိုးတန်းဒေသတွေမှာရေကြီးမဲ့အန္တရာယ်ရှိနေတာပါ။စစ်ပီးဒုက္ခတွေမကြုံဘူးအောင်ပိုးများလာနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကဘာတဝန်းကအကြက်တဲတွေမှာဒုက္ခရောက်နေသူတွေကိုကူညီဖို့အတွက်ကြီးထွားလာနေတဲ့အကြမ်းဖက်ဝါဒချင်းချမှုတွေကိုတိုက်ဖြတ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။
စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ပဲဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒွန်ခရက်တန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနှာစင်နိုင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းပြေကြပါစေရှင် VOE ကိုနှာစင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ
This program has come to you from the Voice of America, Washington.